Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2020ဩဂုတ်လ5ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရင်းမင်းထွန်းနဲ့အတူပြောပြပေးပါမယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတရုတ်နိုင်ငံကိုဆက်လွတ်တဲ့ COVID-19 ရောဂါဘယ်လိုစတင်ဖြစ်ပေါ်ရဲဆိုတာကိုစုံစမ်းတဲ့ကနဦးအဖွဲ့ဟာရောဂါစတင်ရာဝူဟန်မြို့မှာတရုတ်သိပ္ပံပညာရှင်တွေနဲ့ခြေခြေပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့အဖွဲ့ပြောခွင့်ရကအင်ကာနေမှာပြောပါတယ်။ဝူဟန်ကတောရိုင်းတရိတ်ဆန်ရောင်းဝယ်တဲ့ဈေးနဲ့ပတ်သက်နေသူတချို့မှာဒီရောဂါဖြစ်ပွားမှုတွေ့ခဲ့ရတဲ့နောက်ဈေးကိုပိတ်ပစ်ခဲ့တာဖြစ်ပြီးအခုဆွေးနွေးမှုတွေထဲမှာတရိတ်ဆန်ကျန်းမာရေးသုတေသနဆိုင်ရာနောက်ဆုံးအချက်လက်တွေလည်းပါဝင်တယ်လို့ WHO ကပြောပါတယ်။အခု WHO ကဆက်လွတ်တဲ့စုံစမ်းရေးအဖွဲ့ကရမယ်အဖြစ်ကိုတော့သိပ္ပံပညာရှင်တွေတမကကမ္ဘာတလောအစိုးရတွေကပါတည်တည်ချာချာစောင့်ကြည့်နေကြတာဖြစ်ပါတယ်။ WHO အဖွဲ့ဟာတရုတ်ဆေးပညာရှင်တွေနဲ့ဆွေးနွေးမှုတွေကြဲကြဲပြန့်ပြန့်လုပ်ခဲ့တယ်လို့ကူးစက်ပြန့်ပွားခြင်းနဲ့ကာကွယ်ခြင်းဆိုင်ရာလေ့လာချက်တွေ၊ဇီဝဗေဒနဲ့မျိုးဗီဇဆိုင်ရာဆန်းစစ်ချက်တွေအပြင်တရိတ်ဆန်ကျန်းမာရေးဆိုင်ရာသုတေသနနောက်ဆုံးအချက်လက်တွေကိုပါရရှိခဲ့တယ်လို့ Christian Lindmeier ကသတင်းတောက်တွေကိုပြောပါတယ်။သတင်းသုံးပတ်ကြာလေ့လာမယ်။တရိတ်ဆန်ကျန်းမာရေးဆိုင်ရာနဲ့ကူးစက်ပြန့်ဖွားမှုဆိုင်ရာအထူးကျွမ်းကျင်ပညာရှင်နှစ်ဦးပါဝင်တဲ့ဒီစုံစမ်းရေးအဖွဲ့ဟာ COVID-19 ရောဂါဖြစ်ပွားစေတဲ့ virus ကတရိတ်ဆန်တွေကနေလူတွေကိုဘယ်လိုကူးစက်တယ်ဆိုတာလေ့လာမယ်။တရုတ်နဲ့နိုင်ငံတကာကျွမ်းကျင်သူတွေပါတဲ့အဖွဲ့အတွက်ကနဦးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ကမ္ဘာတလောကိုဗစ် -19 ကူးစက်ခံရနေသူပေါင်းက18သန်းကျော်ရှိနေပြီးဒီရောဂါကြောင့်သေဆုံးသူက9သိန်းနီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။အထူးသဖြင့်တရုတ်နဲ့အီရန်လိုအာဏာရှင်နိုင်ငံတွေအပါအဝင်ကမ္ဘာတလောအင်တာနက်လန်လန်မှီစေဖို့ရည်ရွယ်ပြီးပေးရမယ် American လွှတ်တော်အတီးပြုရန်ပုံငွေဒေါ်လာသန်း20ကိုချထားပေးဖို့Republican နဲ့ Democrat လွှတ်တော်အမတ်တစုကဒမရထရမ့်အစိုးရအဖွဲ့ကိုဖိအားပေးတောင်းဆိုနေပါတယ်။ American ကမ္ဘာသတင်းမီဒီယာ USAGM လောက်ကဌာနခွဲတစ်ခုဖြစ်တဲ့ Open Technology Fund အတွက်ပေးမဲ့ရန်ပုံငွေကိုချထားပေးဖို့လွှတ်တော်အမတ်တွေကတောင်းဆိုနေတာပါ။ဒီဌာနဟာဖိနစ်တဲ့အာဏာရှင်တွေလက်အောက်နေထိုင်ရသူတွေမရှိမဖြစ်လိုအပ်ချက်ကိုဖြည့်ဆည်းပေးနေတာဖြစ်ပေမဲ့အခုတော့ဒီဌာနရဲ့အရေးပါတဲ့အစီအစဉ်ပြိုကွဲမဲ့အနေအထားရောက်နေပြီလို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီ Republican အမတ် Michael McCall ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုရန်ပုံငွေမရဘဲဖြစ်နေတဲ့အတွက်နိုင်ငံပေါင်း200လောက်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရင်မြင့်တင်ရေးအတွက်လှုပ်ဆောင်ပေးနေတဲ့ Internet လွတ်လပ်ခွင့်ဆိုင်ရာသူတို့ဌာနရဲ့စီမံကိန်း60တက်က49ခုကိုပိတ်ပစ်ဖို့အတွက် USAGM နဲ့ USAGM အကြီးအကဲ Michael Pack ကဖိအားပေးနေတယ်လို့ Open Technology Fund ဌာနယာယီအကြီးအကဲLaura Cunningham ရဲ့ဆွဆွဲချက်ထွက်လာပြီးတဲ့နောက်လွှတ်တော်မတ်တွေကအခုလိုတောင်းဆိုလာတာပါ။ဒီဆွဆွဲချက်ကိုတုံ့ပြန်တဲ့အနေနဲ့ USAGM ကကြေညာချက်ထုတ်ပြန်ရမှာရန်ပုံငွေထုတ်ပေးဖို့အစီအစဉ်ရှိမရှိကိုဖော်ပြမထားပေမဲ့ Internet လွတ်လပ်ခွင့်တိုးတက်အောင်လုပ်ဖို့နဲ့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေရဲ့အန္တရာယ်ခင်းရေးဟာ USAGM ရဲ့ထိတ်တန့်ဦးစားပေးတွေထဲမှာပါဝင်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင် Internet လွတ်လပ်ခွင့်အတွက်လှုပ်ဆောင်မှုမှာ OTF ဌာနကလုံခြုံရေးဆောင်ရွက်မှုကောင်းကောင်းမလုပ်တဲ့အတွက်သူတို့လုပ်ငန်းကိုရောဝန်ထမ်းတွေကိုပါအန္တရာယ်ဖြစ်စေတယ်လို့ဆွဆဲပါတယ်။ဒါပေမဲ့ဘလို့ပြက်ကွက်တွေဆိုတာကိုတော့ဖော်ပြမထားပါဘူး။လက်နိုနိုင်ငံဘီရုမြို့ကစိတ်ကန်းရှိရာနေရာမှာအင်္ဂါနေ့ကပောက်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း25ဦးထဲမှနေတည်ဆုံးခဲ့ရတယ်လို့လက်နိုအရာရှိတွေကပြောပါတယ်။ဒီပောက်ကွဲမှုကနေလူပေါင်း 2,500 ကျော်ဒဏ်ရာရခဲ့ကြတယ်ပြန်မြို့တော်မှာလည်းထိခိုက်ပျက်စီးမှုတွေကြေကြေပြန့်ပြန့်ဖြစ်စေခဲ့တယ်လို့လက်နိုကျန်းမာရေးဝန်ကြီးဟမ်မတ်ဟာဆန်ကပြောပါတယ်။အခုပောက်ကွဲမှုနဲ့ပတ်သက်ပြီးဘာကြောင့်ဆိုတာတိတိကျကျမသိရသေးပေမဲ့စိတ်ကန်းကုံလောင်ယုံတွေတဲကမီရှူမီပန်းတွေထားတဲ့နေရာကပောက်ကွဲတာဖြစ်ကြောင်းဒေသသတင်းတွေမှာဖော်ပြပါတယ်။လက်ဗနွန်မှာရှီယာဟက်စ်ဘူလာစစ်သွေးကြောင်ဖွဲ့ဝင်၄ဦးကိုကုလသမဂ္ဂထောက်ခံပံ့ပိုးထားတဲ့တရားရုံးကတရားစစ်ဆေးနေချိန်မှာခုလိုပောက်ကွဲမှုဖြစ်ပွားတာပါ။သူတို့ဟာလက်ဗနွန်နိုင်ငံကဆူနီခေါင်းဆောင်ဟောင်းရာဖစ်ဟာရီရီတည်ဆုံးခဲ့ရတဲ့လွန်ခဲ့တဲ့15နှစ်တုန်းကထရက်ကာပုံတိုက်ခိုက်မှုအတွက်တန်လျက်ရှိသူတွေဖြစ်ပြီးဒီဖြစ်ကဒေသရင်းစုပူမှုတွေကိုဖြစ်ပွားစေခဲ့တာပါ။သူတို့အတွက်စီရင်ချက်ကိုတော့တောက်ကြနေမှာချက်မှတ်ဖို့ရှိပြီးလက်ဗနွန်နိုင်ငံမှာနောက်ထပ်စုပူလာနိုင်ခြင်းရှိနေပါတယ်။အမေရိကန်အရှေ့တောင်ဘက်ကနေဝင်ရောက်လာတဲ့အပူပိုင်းမုန်တိုင်းအစ္စရေးဆာ အမေရိကန်ဆန်ဟိုဇေအင်္ဂါနေ့ညပိုင်းမှာတောင်နဲ့မြောက်ကရိုလိုင်းနားပြည်နယ်တွေကိုဟာရီကိန်းဖြစ်အဆင့်တက်နဲ့ဝင်ရောက်လာပြီးရေကြီးရေလျှံမှုတွေ၄၂မောင်းတိုက်ခတ်မှုတွေဖြစ်လာစေနိုင်တယ်လို့ NHC အမျိုးသားဟာရီကိန်းစင်တာကသတိပေးပါတယ်။အခုလိုမြေပြင်ကိုဝင်ရောက်ချိန်မှာလေတိုက်နှုန်းရော့ကျနိုင်ပေမဲ့မြောက်ကရိုလိုင်းနားကမ်းရိုးတန်းနဲ့ကမ်းခြေတစ်လျှောက်လေပြင်းတံဆက်ခံရနိုင်ပွဲရှိပြီးနေအိမ်တွေအလုပ်ဌာနတွေထောင်ပေါင်းများစွာလျှက်စင်ပြီးပြတ်တောက်နိုင်ခြင်းရှိနေတယ်လို့သတိပေးပါတယ်။လေစနမောင်းတိုက်ခတ်မှုဒဏ်ကြောင့်မြောက်ကရိုလိုင်းနားပြည်နယ်ဝန်ဆံမြို့မှာတည်ဆွမ်းအပ်သူတဦးရှိနေတယ်လို့ဒေသရဲဌာနကပြောပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့ไฮเลมิเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တိုင်းရဲ့နောက်ဆုံးရမနခင်သတင်းတွေကိုကျွန်တော်ရဲမထုံးကဆက်လက်ကြီးညာပေးတော့ပါမယ်ဂျပန်လက်လီဖြန့်ချီရေးစီးပွားရေးလုပ်ငန်းစဉ်အဖွဲ့ Eon ကရန်ကုန်မြို့မှာဈေးဝယ်စင်တာကြီးတစ်ခုဆောက်လုပ်သွားဖို့ American Dollar တန်180ယင်းနည်းမြှုပ်နှံသွားမယ်လို့အင်္ဂါနေ့ကပြောပါတယ်ဒါဟာ Eon စီးပွားရေးအုပ်စုအနေနဲ့မြန်မာနိုင်ငံဈေးကွက်ထဲပထမဆုံးအကြိမ်ဝင်ရောက်လာတာလည်းဖြစ်ပါတယ်Eon Mall ဈေးဝယ်စင်တာကိုရန်ကုန်မြို့နယ်ကတိတ်မဝေးတဲ့နေရာမှာမြေအကျယ်18ဧကာလောက်နေရာယူတည်ဆောက်သွားမယ်လို့ Eon Company ကပြောပါရယ်။ဆောက်လုပ်ရေးလုပ်ငန်းတွေကို2021ခုနှစ်ပထမနှစ်ဝက်မှာစတင်နိုင်ဖို့နဲ့ဈေးဝယ်စင်တာကို2023ခုနှစ်မှာဖွင့်လှစ်နိုင်ဖို့ရည်မှန်းထားတာပါ။ဒီဈေးဝယ်စင်တာတည်ဆောက်ဖို့ကိုမြန်မာအစိုးရကပြီးခဲ့တဲ့ဇွန်လအတွင်းကခွင့်ပြုခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရွှေတောင်စီးပွားရေးလုပ်ငန်းစုနဲ့ဖက်ဆက်လုပ်ကိုင်မှာဖြစ်ပါတယ်။အကျိုးတူရင်းနှီးမြှုပ်နှံမှုမှာ Eon လုပ်ငန်းစုက90ရာခိုင်နှုန်းပိုင်ဆိုင်ပြီးရွှေတောင်ကုမ္ပဏီက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်။ Eon လုပ်ငန်းစုကကမ္ဘောဒီးယားနိုင်ငံမှာလည်းဈေးဝယ်စင်တာကြီးနှစ်ခုဖွင့်လှစ်ထားပြီးနောက်တစ်ခုဖွင့်လှစ်ဖို့ကိုလည်းဆုံးဖြတ်ထားတယ်လို့ Nikkei Asian Review သတင်းဌာနကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖွင့်လှစ်ထားတဲ့ဈေးဝယ်စင်တာကြီးတွေမှာအောင်မြင်မှုတွေရနေတာကြောင့် Eon Company ကဈေးကွက်ချုပ်ကိုင်နိုင်တဲ့ပြိုင်ဘက်မရှိသေးတဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုကိုစတင်လှုပ်ဆောင်တာဖြစ်ကြောင်းကမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ်။အခုဆောက်လုပ်မဲ့ Eon ဈေးဝယ်စင်တာကတိလဝါအထူးစီးပွားရေးဇုံနာမှာဖြစ်ပြီးတကုတ်စိတ်ကမ်းမြို့နယ်မှာဆောက်လုပ်သွားမှာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံရဲ့စီးပွားခံပြီးရင်စနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုနေတဲ့စစ်တပ်ကြောင်းသားတွေအနေနဲ့မတိမငြိမ်ဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့ထိုင်းဝန်ကြီးချုပ်ပရယုတ်ချောင်းအိုချာကအင်္ဂါနေ့ကပြောလိုက်ပါတယ်။စစ်တပ်သူတွေရဲ့တောင်းဆိုချက်တွေကိုပါလီမန်ကစဉ်းစားပြီးမှဖြစ်ပြီးရုံးရင်းစံခတ်ဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့နဲ့ပြဿနာတွေကိုပူးပေါင်းဖြေရှင်းကြဖို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။2019ခုနှစ်တုန်းကစစ်တပ်ဦးဆောင်ပြီးရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံအုပ်တွေကိုပြင်ဆင်ရေးဆွေးနွေးနိုင်ဖို့ကော်မတီတရဖွဲ့စည်းတာကြောင့်လည်းပရယုတ်ကပြောပါတယ်။ထိုင်းစစ်တပ်ကခံရတဲ့ကိုယ်စားလှယ်တွေပါဝင်တဲ့ထိုင်းတပ်လွတ်တော်ကိုဖန်တီးပြီးပရယုတ်ကဝန်ကြီးချုပ်ရာဒူတီမြဲရေးလှုပ်ဆောင်ခဲ့တယ်လို့လည်းစာနာပြသူတွေကဆွဆွဲထားပါတယ်။ဝန်ကြီးချုပ်ကိုရွေးချယ်ရမှာရွေးကောက်ခံကိုယ်စားလှယ်တွေရဲ့အခမ်းအနားပုံပြီးပါဝင်စေလိုတဲ့အချက်လဲစာနာပြသူတွေရဲ့တောင်းဆိုချက်တွေပါဝင်နေတာပါ။ဇူလိုင်လတဲ့ထိုင်းတရားရုံးတရုံးကအတိုက်ခံပါတီဖြစ်တဲ့အနာဂတ်ရှိသော Future Forward ပါတီကိုတရားမဝင်ပါတီအဖြစ်ပိတ်ပင်လိုက်ကြတဲ့ကစာနာပြပွဲတွေစတင်ဖြစ်ပွားခဲ့တာပါ။အဲဒီနောက်စာနာပြပွဲတွေထိုင်းနိုင်ငံအနှံ့ပြန့်နှံ့သွားသလိုပြပြပြောင်းလဲရေးဆိုင်ရာတောင်းဆိုမှုတွေလည်းပုံပြီးကျပြန့်လာခဲ့ပါတယ်ခင်ဗျ။မလေးရှားနိုင်ငံကွာလာလမ်ပူးမြို့က Al Jazeera သတင်းဌာနရုံးခန်းကိုမလေးရှားအာဏာပိုင်တွေအင်္ဂါနေ့ကဝင်ရောက်စီးနင်းပြီးကွန်ပျူတာတွေကိုသိမ်းဆည်းလိုက်ပါတယ်။မလေးရှားနိုင်ငံတဲ့ရွှေပြောင်းဝင်ရောက်လာသူတွေအကြောင်းသတင်းမှတ်တမ်းအစီအစဉ်တစ်ခုကို Al Jazeera သတင်းဌာနကရခုထုတ်လွှင့်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတုန်းအခုလိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။မလေးရှားလော့ခ်ဒေါင်းနဲ့အချင်းကြချင်းလို့နာမည်ပေးထားတဲ့အဲ့ဒီသတင်းမှတ်တမ်းကဟာမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တာစီကန့်သက်တာမြင့်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားနေတော့အထောက်အထားမဲ့နိုင်ငံသားတွေဖမ်းဆီးထိန်းသိမ်းခံရတဲ့ဖြစ်ရပ်တွေကိုမှတ်တမ်းတင်တင်ပြထားတာဖြစ်ပါတယ်။ပြီးကြတဲ့လကထုတ်လွှင့်ခဲ့တဲ့အဲ့ဒီအစီအစဉ်ကိုမလေးရှားကရဲတွေကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ခဲ့တာကြောင့်မလေးရှားနိုင်ငံတဲ့မီဒီယာလွတ်လပ်ခွင့်တွေဆုံးရှုံးနေတယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထပ်ပေါ်လာတဲ့ချိန်မှာ Al Jazeera သတင်းဌာနရုံးခန်းကိုအခုလိုဝင်ရောက်စီးနင်းတာလည်းဖြစ်ပါတယ်။ဒီဖြစ်ရာဟာမီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်ချုပ်ချယ်ဖို့တိုးပြီးလှုပ်ဆောင်လာတာကိုပြသနေတယ်လို့လည်း Al Jazeera အင်္ဂလိပ်ဌာနကစီမံခန့်ခွဲမှုဒါရိုက်တာ Giles Trundell ကဝေဖန်ဖြစ်တင်ခဲ့ပါတယ်။မလေးရှားအစိုးရကတော့ Al Jazeera ရဲ့သတင်းမှတ်တမ်းကဟာနားလည်မှုလွမ်းမာစေပြီးတိကျမှုလည်းမရှိကြောင်းနဲ့ Al Jazeera အသံလွှင့်ဌာနကိုဂုဏ်သတိပေးမှုရွှန်ရှားပွဲမသိတော်တာတွေကိုထုတ်လွှင့်မှုနဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေကြောင်းပြောပါတယ်။ လော့ဒ်ဒေါင်းလောက်တာချိန်မီလာတုံးကတရားမဝင်ရွှေ့ပြောင်းလုပ်သားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးခဲ့ရတာကလည်းလူထုကိုအကာအကွယ်ပေးဖို့လိုအပ်လို့ဖမ်းဆီးရတာလို့မလေးရှားအာဏာပိုင်တွေကပြောထားခဲ့ပါတယ်။မလေးရှားနိုင်ငံမှာမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံတွေအပါအဝင်ဆီးရဲတဲ့နိုင်ငံတွေကလာတဲ့ရွှေ့ပြောင်းလုပ်သားအများအပြားစပြူရင်းနဲ့စပွလုပ်ငန်းတွေအပါအဝင်လုပ်ငန်းမျိုးစုံမှာအလုပ်လုပ်ကင်နေတာဖြစ်ပါတယ်ခင်ဗျာ။ကာရှမီးယားဒေသကိုအခြေခံဥပဒေအရပေးထားတဲ့ဒစိတ်တပိုင်းကုမ္ပဏီအုပ်ချုပ်မှုအခွင့်အရေးကိုအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့နှစ်ပတ်လည်နေ့မတိုင်ခင်တရက်အလောမှာအိန္ဒိယအာဏာပိုင်တွေကအဲ့ဒီဒေသတဲ့အိမ်ပြမထွက်ရကာဖီယူမိန်ကိုထုတ်ပြန်လိုက်ပါတယ်။ဆန္ဒပြပွဲတွေဖြစ်ပွားတော့မယ်ဆိုတဲ့ထောက်လိုင်းအစီရင်ခံစာတွေရရှိလို့အခုလိုကာဖီယူမိန်ကိုထုတ်ပြန်လိုက်တာလို့လည်းတာဝန်ရှိသူတွေကတနင်္လာနေ့နှောင်းပိုင်းကပြောပါတယ်။နေ့ရက်တာကြာရှည်မဲ့ကာဖီယူမိန်အောက်မှာအင်္ဂါနေ့ကကာရှမီးယားမြို့တော်ရှရီနာဂါကလမ်းတွေကိုတပ်စုဂျိုးတွေနဲ့ပိတ်ထားတယ်လို့ဈေးဆိုင်တကားတွေလည်းပိတ်ထားရတာကိုမြင်ကြရပါတယ်။မနေ့ဩဂုတ်လ9ရက်နေ့ကကိုဗစ်အုပ်ချုပ်မှုအခွင့်အရေးတွေကိုရုတ်သိမ်းလိုက်တုန်းကလည်းအခုလိုကာဖီယူမိန်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကာရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်ရေးကိုစတင်စစ်ဆင်နွှဲနေတာအခုဆိုရင်နှစ်ပေါင်း30ရှိခဲ့ပြီးဒီပဋိပက္ခကြောင့်အရသာအများစုပါဝင်တဲ့လူတောင်းချီတည်ဆုံခဲ့ရပါတယ်ခင်ဗျာ။ဗိုလ်တော်နေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်ပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အနီးဆုံးကိုယ်ရေးအရာရှိလုပ်ခဲ့သူဒေါက်တာတင်မာအောင်လာမယ့်ရွေးကောက်ပွဲမှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ ALD ကနေဝင်ပြိုင်တော့မှာပါ။ဒီ ALD ပါတီဟာ1990ရွေးကောက်ပွဲတုန်းက NLD မြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့လက်တွဲခဲ့ပြီးရခိုင်မှာအများစုအနိုင်ရခဲ့ပါတယ်။ပြီးခဲ့တဲ့2015ပွဲတော်ကလည်း ANP ရခိုင်မျိုးသားပါတီနဲ့ပေါင်းပြိုင်ပြီးထက်အများစုနိုင်ခဲ့ကအခုလည်းရခိုင်မဲဆန္ဒနယ်မြေ24ခုမှာထပ်ပြိုင်သွားမှာပါဒီရခိုင်ပါတီကြီးကနေဒေါက်တာတင်မအောင်ဘာကြောင့်ဝင်ပြိုင်ရတာပါလဲရခိုင်ပဋိပက္ခပေါ်လဲဘလို့တက်ရောက်မှုရှိနိုင်ပါလဲဆိုတာကိုပါတီပြောခွင့်ရတဲ့အောင်နိုင်ရေးကော်မတီဘိုဥက္ကဋ္ဌဦးဦးလှမြင့်ကိုမေးမြန်းထားပါတယ
်ဟုတ်ကဲ့ဦးဦးလှမြင့်ခင်ဗျာရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD ကနေပေါ့နော်မြန်မာနိုင်ငံမှာအရေးပါတဲ့သူတယောက်ဖြစ်တဲ့ဒီဒေါက်ဆတ်စုကြည်နဲ့လည်းအနီးကပ်နှစ်ပေါင်းကြာရှည်စွာလွတ်လာခဲ့တယ်။နောက်ဒီရခိုင်ပါတီတွေမှာလည်းနာမည်ကြီးခဲ့တဲ့ဒီဒေါက်တာစောမြောင်ရဲ့သမီးလည်းဖြစ်တဲ့ဒေါက်တာတင်မောင်ကိုယ်တိုင်ပါဝင်လာတဲ့အတွေ့ဘာကြောင့်မလို့အခုလိုဒေါက်တာတင်မောင်ဆုံးဖြတ်လိုက်တယ်လို့ထင်လဲ
။ဒေါက်တာတင်မောင်ဘာကြောင့်မလို့အခုလိုဝင်ဖြစ်တာလဲဆိုတော့ကျွန်တော်တို့အခုရခိုင်ပြည်နယ်ထဲမှာလူမှုရေးစီးပွားရေးနိုင်ငံရေးကျန်းမာရေးစသည်အားဖြင့်အရေးအားလုံးဟာချွတ်ချုံကျနေတယ်ဗျ။အဲ့ဒီတဲမှာကျွန်တော်တို့ရခိုင်တွေဝင်ပြီးတော့ပါဖို့လိုမယ်၊ကူဖို့လိုမယ်။အဲ့ဒီတွေဒေါက်တာတင်မအောင်မှာတာဝန်ရှိတယ်ဗျ။ဘာဖြစ်လို့ဆိုသူ့အဖေကဒီလုပ်ငန်းကိုသူလုပ်ခဲ့တာလေ။တနည်းအားဖြင့်သူတို့မျိုးရိုးကိုကဒီရခိုင်လူမှုရေးရခိုင်လူမျိုးရေးတွေလူမျိုးတွေထဲမှာဥဆောင်ဥပြချိနေခဲ့တဲ့မိသားစုဗျ။အဲ့ဒါကြောင့်ဒေါက်တာဦးစောမြအောင်ရဲ့သမီးတယောက်ဒေါက်တာတင်မအောင်နေနဲ့လုပ်ဖို့တင့်တော်တဲ့အချိန်ကာလဖြစ်တဲ့အတွက်ဒီလိုဆုံးဖြတ်တယ်လို့ယုံကြည်ပါတယ
်။ဟုတ်ကဲ့။အခုလိုမျိုးဆုံးဖြတ်လိုက်တာကြောင့်ပါတီရဲ့ဒီရွက်ကပွဲအောင်နိုင်ရေးအနာဂတ်အနေထားမှာဘယ်လိုဖြစ်လာမလဲထင်တယ
်လူထုတွေလည်းမျှော်လင့်နေလိမ့်မယ်လို့ထင်ပါတယ်လူထုရဲ့ထောက်ခံမှုကိုအများဆုံးရနိုင်ဖို့မျှော်လင့်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ရခိုင်ဒီမိုကရေစီရဲ့ပုံရိပ်ကပို့ပြီးတော့အရင်သူ့အဖေလက်ထက်လိုပြည်ပြင်လာလိမ့်မယ်လို့မျှော်လင့်ပါတယ်
ဟုတ်ကဲ့အဲ့တော့ဒေါက်တာတင်မောင်အောင်နေနဲ့ဒီရွက်ကပွဲမှာအနိုင်ရရှိခဲ့ဘယ်လိုမျိုးဒီချိတိရအောင်ပြောင်းလဲနေဆောင်နေမယ်လို့မျှော်လင့်ထားလဲ
ကျွန်တော်တို့ ALD ကနှစ်ပေါင်း88ခရက်ကနိုင်ငံရေးထဲမှာမှတ်ပုံတင်ပြီးတော့ပါလာခဲ့တဲ့အဖွဲ့အစည်းဖြစ်တယ်အဲ့လိုခြေလျားတဲ့သမိုင်းရှိတဲ့အတွက်သူ့ကိုလည်းရခိုင်ပြည်နယ်ထဲမှာသူ့အောင်ပွဲရလာရင်ခိုက်တဲ့နေရာတစ်ခုတော့တာဝန်တစ်ခုတော့ပေးလိမ့်မယ်လို့ယူကြည်တယ်
ဟုတ်ကဲ့အဓိကကတော့ဒီရခိုင်ဝန်ကြီးချုပ်တို့နေရာမျိုးကနေဒါမှမဟုတ်လို့ရှင်လည်းဒီအရေးပါတဲ့ဝန်ကြီးနေရာတနေရာမျိုးကနေပြီးတော့လှုပ်ဆောင်ပေးနိုင်တာမျိုးပေါ့နော
်အဖြစ်ကောင်းဖြစ်နိုင်ပါတယ်ပြီးရင်သူကဒီပေးရတဲ့တာဝန်ပေါ်မှာအကောင်းဆုံးလက်တွဲပြီးတော့လုပ်နိုင်လိမ့်မယ်သူနဲ့မဆိုမူရင်းသူ့ရဲ့စိတ်နေသဘောထားကိုကသွင်းနေတိုင်ပြီးညှိနှိုင်းပြီးတော့အပြေချတဲ့ခါကိုဒေါက်တာတင်မအောင်ကကြိုက်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့အကောင်းဆုံးမျှော်လင့်နိုင်မယ့်လူတယောက်အဖြစ်ကျွန်တော်တို့မျှော်လင့်ထားတယ်ပါတီကလည်းယုံကြည်တယ
်ဟုတ်ကဲ့အဲ့တော့ဒီ NLD ပါတီနဲ့ဆက်ဆံရေးအပေါ်မှာရောဘယ်လိုဖြစ်လာမယ်ထင်လဲ
UNE နဲ့ NLD ရဲ့ဆက်ဆံရေးအပေါ်မှာမူတည်ပါလိမ့်မယ်အဲ့ဒီအပေါ်မှာကျွန်တော်တို့ငကိုကပါခဲ့တဲ့ဖွဲ့တွေအတိုင်းအတာတွေအကုန်လုံးက UNE မှာပါတဲ့အတွက်ကျွန်တော်တို့ကအဲ့ဒီမူတိုင်းဆက်သွားနေကြတာ
ဟုတ်ကဲ့အခုလက်ရှိမှာဒီ UNE နဲ့ဆက်ဆံရေးနေတာဘယ်လိုရှိလဲပေါ့နော်ရှိမှာဘယ်လိုဖြစ်လာနိုင်လဲ
အဲ့ဆက်ဆံရေးကိုပြောမယ်ဆိုရင်တော့ရက်တက်နေတယ်လို့မြင်ရတယ်ဗျ။အဲမြန်မာပြည်မှာတိုင်းရင်းသားလူမျိုးတွေနဲ့နိုင်ငံရေးပြဿနာတွေကိုမဆွေးနွေးဘဲနဲ့လက်ရှိအခြေအနေနဲ့အနာဂတ်ကိုရှိတတ်ဖို့အတွက်မဖြစ်နိုင်ဘူးဗျ။အဲဒါကြောင့်တိုင်းရင်းသားလူမျိုးတွေနဲ့ ဘယ်ပါတီပဲအာဏာရရဆွေးနွေးတိုင်ပင်ညှိနှိုင်းပြီးမှသွားလို့ရမယ
်ဟုတ်ကဲ့အဲ့တော့ဒီပါတီအနေနဲ့ဒီနိုင်နိုင်ဖို့အနေထားရော
ကျွန်တော်တို့နိုင်ဖို့အတွက်စီကြပါတယ
်ဟုတ်ကဲ့တခြားရခိုင်ပါတီတွေလည်းရှိတဲ့အခါကျတော့ဒီမဲကွဲသွားနိုင်မယ့်အနေထားမျိုးရောညှိနှိုင်းထားတာရောရှိလား
ညှိနှိုင်းထားတာမရှိဘူးခင်ဗျာသူတို့လည်းအပြိုင်သဘောနဲ့ဝင်ပါလိမ့်မယ
်ဟုတ်ကဲ့ဒေါက်တာတင်မောင်အနေနဲ့ကတော့တောင်ကုန်းမြို့နယ်ကမဲဆန္ဒနဲ့အမှတ်နှစ်မှာပေါ့နော်ဝင်ပြိုင်မှာဖြစ်ပြီးတော့ဘယ်ပါတီနဲ့အဓိကပြိုင်မယ်လို့ထင်လဲ
ရခိုင်ပါတီနဲ့ပဲပြိုင်ရမယ့်သဘောရှိတယ်လို့သုံးသပ်ပါတယ
်ဘယ်ပါတီနဲ့အဓိကပြိုင်မယ်လို့ထင်လဲ
ရခိုင်မျိုးသားပါတီလို့မြင်နေပါတယ
်နောက်ပိုင်းမှာရောတခြားရခိုင်ပါတီတွေနဲ့ညှိနှိုင်းဖို့အလားအလာတွေရော
ကျွန်တော်တို့ရဲ့လက်ဆွဲမှုကတော့အများတန်းညီညွတ်ဖို့လိုတယ်အဲ့ဒီအတွက်ပြည်ထောင်စုရေးမှဖြစ်ဖြစ်ရခိုင်ပြည်နယ်ရေးမှဖြစ်ဖြစ်ဆွေးနွေးမယ်ညှိနှိုင်းမယ်
ဟုတ်ကဲ့အခုလိုဒီဒေါက်တာတိမ်မောင်ဝင်ပြိုင်တဲ့အနေထားကလည်းဒီရခိုင်နိုင်ငံရေးတစ်ခုလုံးတက်ပေါ့နော်အခုလက်နက်ကင်တော်လည်းလည်းဖြစ်နေတယ်နောက်ဒီရခိုင်ပါတီနဲ့ဒီ NLD ပါတီနဲ့ဆက်ဆံရေးကြားမှာလည်းအခုဖြစ်တည်ရှိနေတယ်ဒေါက်တာရေးမောင်ဆိုဖန်ခံနေရတဲ့အနေထားမျိုးပေါ့နော်အဲ့ဒီလိုအနေထားမျိုးကိုအကောင်းနဲ့ပဲကိုပါ
ဟုတ်တယ်ခင်ဗျာကျွန်တော်တို့အကောင်းဆုံးပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ပြီးတော့ဒီအလုပ်ကိုလုပ်ချင်းဖြစ်ပါတယ်ကျွန်တော်တို့ပါတီရဲ့ရည်မှန်းချက်ဖြစ်တဲ့စစ်မှန်တဲ့ပြည်ထောင်စုဖြစ်လာဖို့ရဲ့ရခိုင်ပြည်နယ်ရဲ့အကျတီးကိုရောကျော်လွှားနိုင်လိမ့်မယ်လို့မျှော်လင့်တာရဲ့ net account ပေါ်ဆောင်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့အခုလိုဖြစ်ဖြစ်ဆက်ဆုံးရှင်းပြပေးတဲ့အတွက်ကျေးဇူးထူးတင်ပါတယ်ဦးလာမြေခင်ဗျာကျွန်တော်ဝင်းမြင့်ပ
ါဗုဒ္ဓဘုနဲ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်မရခဲ့ပေမယ့်အခု2020ပြည့်ရွေးကောက်ပွဲမှာ NLD ရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ရွေးချယ်ခံခဲ့ရတဲ့မန္တလေးမြို့ကနိုင်ငံရေးအရထင်ရှားလူသိများတဲ့ဒေါ်ဝင်းမြတ်များနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်လည်းဖြစ်မန္တလေးတိုင်းဒေသကြီးဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဝင်းမြတ်မြတ်ဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကြောက်စဲခရိုင်စင့်ကိုင်မြို့နယ်မဲဆန္ဒနယ်မြေမှာပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတဦးအနေနဲ့ပါဝင်ရှင်ပြိုင်မှာပါ1988ခုနှစ်ရှစ်လေးလုံးလူမှုလှုပ်ရှားမှုကြီးကိုစစ်တပ်ကလက်နက်နဲ့အကြမ်းဖက်ဖြိုခွဲပြီးအာဏာသိမ်းပြီးတဲ့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစတင်တီထောင်ကြတဲ့ကပါဝင်ခဲ့တဲ့ဒေါ်ဝင်းမြတ်မြတ်ဟာပါတီအပေါ်မမိတ်မတုံယုံကြည်မှုနဲ့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်းအဖြစ်အမည်စင်းတင်သွင်းခဲ့တယ်လို့ VOE ကသူကအခုလိုပြောပါရယ
်ပါတီကကျမကိုဒီပါတီတာဝန်ပေးရင်လည်းကျမပါတီတာဝန်ထမ်းမှာပဲလွှတ်တော်ကိုယ်စားလှယ်တာဝန်ပေးရင်လည်းလွှတ်တော်ကိုယ်စားလှယ်တာဝန်ထမ်းမှာပဲအခုကျမကလွှတ်တော်ကိုယ်စားလှယ်ရှောက်လာတင်လိုက်တယ်ပါတီကလည်းကျမကိုဒီတာဝန်လွှတ်တော်ကိုယ်စားလှယ်လောင်းတာဝန်ကိုပေးလိုက်ပါတယ်အဲအဲ့ဒါကြောင့်မလို့ကျမအခုဒါလွတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ကျမဝင်ရှင်းပြမှာပါပဲရှင
်အဲ့တော့ဟို2015တုန်းကဟိုဒေါ်ဝင်းမြတ်မြတ်မပါဖြစ်ဖ ೇನೆ အခု2020မှာရွေးကောက်ပွဲမှာပါလာတဲ့ကိုယ်စားလှယ်လောင်းအနေနဲ့ရွေးချယ်ခံရတဲ့အနေအထားနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိလဲရှင
်ကျမ2015တုန်းကကျမလွတ်တော်ကိုယ်စားလှယ်လောင်းလျှောက်လာတင်ပါတယ်နောက်ကျမအနေနဲ့ကဦးစားပေးရမယ့်အလုပ်တစ်ခုရှိတာလို့ကျမအဲ့ဒီတာဝန်ကိုပဲဦးစားပေးပြီးတော့မှလွတ်တော်ကိုယ်စားလှယ်လျှောက်လာကိုကျမပြန်ယူပေးခဲ့တာပါရှင်ဒီနေ့တော့ကျမလည်းလျှောက်တယ်ကျမတို့အဖွဲ့ကလည်းလက်ခံနေဒါပါပဲရှင
်အခုဒီအမတ်တွေထဲမှာဒီမွတ်စလင်ဖြစ်တဲ့အမတ်ပေါ့နော်အဲ့ဒါလုံးဝအခုဆိုရင်လုံးဝမရှိဘူးလို့ပြောရမှာပေါ့2015မှာကျတော့လုံးဝမရှိဘူးအခု2020မှာကျတော့ဒါ energy ဘက်က2ဦးပေါ့လေဆိုတော့အရန်နေနေတဲ့အနေထားမှာရောဘယ်လိုမြင်လဲရှင်ဒီအများဝေဖန်နေတာပေါ့နော်ဒီဟာမျိုးကမဖြစ်သင့်ဘူးဆိုတော့ဝေဖန်ချက်တွေပေါ်မှာရောဘယ်လိုမြင်ပါလဲရှင
်ဘာသာပေါင်းလို့အကုန်လုံးလူပါဖို့အရေးနော်ဒါလူတိုင်းကတလူပဲပေါ့နော်နိုင်ငံတကာစံချိန်စံနှုန်းအတိုင်းဖြစ်ဖို့အကုန်လုံးကစံတိုင်းရှိရတဖြည်းဖြည်းဖြစ်သွားမှာပါအခုကျမတို့ကောင်းလားစပြီးတော့မှကျူစာပြီးတော့မှအခုလုပ်နေတာပဲလေရှေ့ကျရင်ကျမတို့ကဒီတကအများကြီးပို့ပြီးတော့မှတုတ်တက်လာမယ်လူသားဝါဒကိုကျမတို့နိုင်ငံမှာရင်းနှီးသွားအောင်လို့ကျမတို့ကောင်းဆောင်ကနေပြီးတော့မှကျူစာပြီးစောင့်ရဲ့နေတယ်လို့ပဲကျမပြောချင်ပါတယ်
မြန်မာနိုင်ငံမှာတော်တော်လေးအရင်ဘာသာရေးနဲ့ပတ်သက်လို့ရှိရင်ခွဲခြားချက်ဆက်မှုတွေအတော်လေးရှိတယ်ဆိုတဲ့အပိုင်းပေါ့လေတော်ဝင်းမြတ်မြတ်အနေနဲ့ဘလို့မြင်လဲရှင်ဒါတွေဘလို့လုပ်တင်တယ်ဘလောက်ထိအခြေအနေဆိုးနေလဲဒါမျိုးတွေပေါ့နော်ပြောပြလို့ရမှာရှင်
ကျမတို့ဗမာနိုင်ငံထဲမှာကျတော့တော်တော်လေးကိုနည်းတဲ့လူအုပ်စုလေးကနေပြီးတော့မှအခုလိုအမုန်းစကားတွေပြောမယ်အခုလိုပဲဘာသာရေးခွဲကြတယ်ဒီကိစ္စတွေရှိပါတယ်တော်တော်များများကျမတို့ကြံတဲ့လူတွေကတော့မရှိပါဘူးကျမတို့နိုင်ငံတိုးတက်စေခြင်းနဲ့ပြည်တွင်းငြိမ်းချမ်းခြင်းနဲ့အလုံးလူအခွင့်အရေးကိုရရှိစေခြင်းနဲ့ငြိမ်းငြိမ်းချမ်းချမ်းအေးအေးချမ်းချမ်းပဲနေခြင်းနဲ့ပြီးတော့ဒီဘာသာပေါင်းလုံးချစ်ကြည်အဖွဲ့တွေလည်းကျမတို့ဒီမှာရှိပါတယ်အလုံးကိုကျမတို့ခရစ်ယာန်အစ္စလာမ်ဟိန္ဒူဗုဒ္ဓအကုန်လုံးအဲ့လိုမျိုးအဖွဲ့တွေလည်းအများကြီးရှိသလိုဒီအဖွဲ့တွေကလည်းပြည်တွင်းငြိမ်းချမ်းမှုအနေနဲ့ဘာသာပေါင်းတွေချစ်ချစ်ရေးတဲ့ကိုတဆိုင်မမလုပ်နေသလိုခုနဟိုအနေပေါ့နော်အစွန်းရောက်တယ်လို့ပြောရမှာပေါ့နော်ဒီလိုပုံကူအချို့လည်းရှိပါတယ်ဒါတွေကတော့အများရှိနေမှာပဲ အမြဲရှိနေမှာပဲဒီပုံစံအတိုင်းပဲဒီရေးဟိုကျမတို့ဒီဘာသာပေါင်းလို့ချစ်ချစ်ခင်ခင်နေနိုင်အောင်လို့လုံနေတဲ့လူအဖွဲ့အစည်းကလည်းပဲအင်အားကောင်းပါတယ်ရှေ့ဒီတကပို့ပြီးကောင်းသွားမယ်လို့ကျမပြောချင်ပါတယ
်နိုင်ငံရေးလှုပ်ရှားမှုတွေနဲ့နှစ်ရှည်လများအကြိမ်ကြိမ်ဖမ်းဆီးခံခဲ့ရတဲ့ဒေါ်ဝင်းမြမြဟာ2003ဒီပဲရင်လှုပ်ကြံမှုမှာအကြမ်းဖက်လူအုပ်စုကြီးရဲ့ရိုက်နှက်ခံခဲ့ရပြီးအသက်မသေးခဲ့ပေမဲ့လက်နှစ်ဖက်ကျိုးခဲ့ရတယ်လို့စစ်အစိုးရလက်ထက်တစ်လျှောက်လုံးမိသားစုအလိုက်ဖိနှိပ်ထောင်ချခံခဲ့ရတာဖြစ်ပါတယ်ဒါအပြင်ဒေါ်ဝင်းမြမြဟာ2000ခုရွှေဝါရောင်တန်ကတော်လန်ရေးမှာတက်တက်ကြွကြွပါဝင်ကူညီခဲ့သူလည်းဖြစ်ပါတယ်အခုတော့နှစ်ပေါင်း30ကျော်ကြာပြီးတဲ့နောက်လွတ်တော်ကိုယ်စားလှယ်ဖြစ်ဖို့သူ့ရဲ့မိခင်ပါတီကဒေါ်ဝင်းမြမြကိုပထမဆုံးအကြိမ်အခွင့်အရေးပေးနိုင်ခဲ့တယ်လို့ဆိုရမှာပါ
။နိုဝင်ဘာလကျင်းပမဲ့ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်တွေရှင်ပြိုင်မှုတွေတိုးလာမယ်လို့ခန့်မှန်းနေတယ်လို့အမျိုးသမီးတွေနိုင်ငံရေးမှာပုံမူပါဝင်ခွင့်ရရေးကြိုးပမ်းနေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။လာမယ့်2020ပြည့်ရွေးကောက်ပွဲမှာအမျိုးသမီးတွေကိုစားပြုမှုတွေပိုရလာဖို့အမျိုးသမီးကိုယ်စားလှယ်လောင်းတွေမျှော်လင့်နေကြပေမဲ့စိန်ခေါ်မှုတွေလည်းရှိနေသေးပါ။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီနှစ်ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းအရေးအတွက်အရင်နှစ်ကထက်ပိုတိုးလာပြီး20ရာခိုင်နှုန်းလောက်ရှိတယ်လို့လည်းပါတီပြန်ကြားရေးတာဝန်ခံဒေါက်တာဇော်မြင့်မောင်ကပြောဆိုထားပါတယ်။ဒီနှစ်ရွေးကောက်ပွဲမှာနောက်တစ်ကြိမ်ရှင်ပြိုင်မဲ့ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်တော်ရွှေရွှေစိန်လက်ကတော့အမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်ခွင့်ရဖို့အရေးကြီးတယ်လို့ပြောဆိုလိုက်ပါတယ်
။ဒီခါလေးလိုရှိတဲ့ဒီအမျိုးသားနဲ့မျိုးသမီးတွေကြီးရရှိအောင်ငါတရှိနေရမတည်ဘူး။ဒီလိုတက်ပုံပြီးတော့လေပုံစံပြုဖို့ပုံပြီးတော့ပြည့်စုံနေပေါ့နော်။အမျိုးသမီးတွေပါဝင်ခြင်းအဖြစ်အဲကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာပုံပြီးတော့အောင်လို့အတက်ပေါ့နော်။ဒါကြောင့်လည်းဆိုတော့မှန်ပေါ့နော်။ဒါပေါ့ဒီအမျိုးသားတွေကလည်းခေါင်းဆောက်အဆင့်တက်ပုံပြီးတော့များနေတဲ့အကြောင်းလို့များမောင်နှံမှာငင်းကျင်းရဖို့လေပုံပြီးမှမြတ်တဲ့ဥပဒေတွေအားလုံးပြောင်းပါဝင်ပြီဒီအားနည်းဖြစ်သလားလို့ဒါကျွန်မမြင်တာပေါ့နော်ကြီးကြတဲ့ကြီးကြတဲ့ဟုတ်ပုံပြီးမြတ်တဲ့ဘာလို့မှတစ်ခုလုံးငန်းခုတစ်ခုစုံပြချက်ရှာတဲ့နေရာတစ်ခုဖြစ်ဖို့အတွက်ဒါမျိုးလေးပါဝင်မှုအရေးကြီးတယ်လို့ဒါကျွန်မပြောချင်တာပေါ့နော
်ဒါပေမဲ့လည်းအမျိုးသားတွေအများစုရှိနေတဲ့နိုင်ငံရေးလောကမှာအမျိုးသမီးတွေပါဝင်ခွင့်ရရေးစိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့လည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေကပြောပါတယ်လာမယ့်ရွေးကောက်ပွဲမှာတနင်္လာရီတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်တတိပုဂ္ဂလအနေနဲ့ဝင်ရောက်ရွေးချယ်ခံမဲ့ဒေါက်တာညိုညိုသိန်းကတော့2015ခုနှစ်တုန်းကလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ရှင်ပြိုင်ခဲ့ချိန်မှာစိန်ခေါ်မှုတွေကိုရံကြုံခဲ့မှုတွေလို့ပြောပါတယ
်။ဟုတ်မလားပြအမျိုးသမီးကိုယ်စားလှယ်ဆိုတာကတော့အမျိုးသားကိုယ်စားလှယ်လောင်းတွေထပ်ပေါ်ပြီးတော့စိန်ခေါ်မှုတွေအများကြီးကြုံရတယ်။ရွေးကောက်ပွဲဒီမဲဆွယ်စည်းရုံးတဲ့ကာလတွေမှာဆိုလို့ရှိရင်အမျိုးသမီးကိုယ်စားလှယ်တွေကိုဟိုရည်ရွယ်ချက်ရှိရှိနဲ့ပေါ့နော်တိုက်ခိုက်တာတွေပေါ့နော်ကိုစုဖွဲ့တိုက်ခိုက်တာတွေပေါ့နော်ဒါရှိတယ်ပေါ့နော်အပြင်အမျိုးသမီးကိုယ်စားလှယ်လောင်းတွေရဲ့ဆိုင်းဘုတ်ကိုဖျက်ဆီးတာတွေပေါ့နော်အတိ2015ရွေးကောက်ပွဲမှာတော့ဆိုဆိုင်းဘုတ်တွေဖျက်ဆီးခံခဲ့ရတယ်ပေါ့နော်နောက်တစ်ခါဈေးသားမဟုတ်မှန်းဆိုဆက်ပြောဆိုဈေးသားတိုက်ခိုက်တာတွေရှိတယ်ပေါ့နော်ဒါကြောင့်မလို့အမျိုးသမီးကိုယ်စားလှယ်လောင်းတွေကိုပေါ့နော်တိုက်ခိုက်မှုတွေဟာအမျိုးသားကိုယ်စားလှယ်တွေကြုံတွေ့ရတဲ့ပို့ပြီးတော့ပေါ့နော်ကြီးမားတယ
်အဓိကတိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာပုံမပါဝင်ရှင်ပြိုင်နိုင်ဖို့ညှော်လင့်ထားကြောင်းအထွေထွေအတွင်းမှဦးဆိုင်လိတ်ကပြောဆိုထားပါတယ်တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့မွန်ညညွရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေတဲ့လူငယ်နဲ့အမျိုးသမီး30ရာခိုင်နှုန်းကျော်ပါဝင်မယ်လို့ခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာအမျိုးသမီးပါတီတစ်ခုအနေနဲ့တည်ကြရက်တည်နေတဲ့မွန်အမျိုးသမီးပါတီဥက္ကဋ္ဌမိတန်းရှင်ကတော့နိုင်ငံရေးပြုရင်ပြောင်းလဲမှုတွေမှာအမျိုးသမီးတွေပုံမပါဝင်ခွင့်ရဖို့မျှော်လင့်တယ်လို့သူကပြောပါတယ
်ကျမတို့နိုင်ငံမှာအဓိကလက်ချက်ပဲကျမတို့မြင်တာအဓိကဟိုမပြင်လို့မရတဲ့အချက်နှစ်ချက်ရှိတယ်အဲ့ဒါကြတော့ငြိမ်းချမ်းရေးနဲ့ဟိုစားဝတ်နေရေးပေါ့နော်အဲ့နှစ်ခုကတော့ကျမတို့ဖြည့်ရှင်းရအောင်လို့ဖြည့်ရှင်းသွားမယ်လို့ခံယူထားပါတယ်ကြိုးစားသွားမယ်လို့အဲ့လိုမျိုးလည်းစိတ်ရှိကြပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ခဲ့ပြီးနောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည့်ရွေးကောက်ပွဲမှာတော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပါဝင်မှုနှုန်းဟာ400ခိုင်နှုန်းလောက်သာရှိခဲ့ပြီး2015ခုနှစ်ရွေးကောက်ပွဲရလဒ်အရလွှတ်တော်ထဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်အယောက်80နီးပါးရှိခဲ့ပြီးပါဝင်မှုနှုန်းဟာလည်း73ရာခိုင်နှုန်းလောက်ထိတိုးလာခဲ့ပါတယ်။ဒါပေမဲ့လည်းချင်းပြည်နယ်၊ကယားပြည်နယ်နဲ့ရခိုင်ပြည်နယ်လွှတ်တော်တွေမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်မရှိတာလည်းတွေ့ခဲ့ရပါတယ်။2010ခုနှစ်ရွေးကောက်ပွဲအပြီးသမရဦးသိန်းစိန်လက်ထက်မှာ ပြည်ထောင်စုဝန်ကြီး33ယောက်မှအမျိုးသမီး2ယောက်သာပါဝင်ခဲ့ပြီးအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာမရှိခဲ့သလို NLD ပါတီကဦးဆောင်နေတဲ့လက်ရှိအစိုးရလက်ထက်မှာလည်းအစိုးရအဖွဲ့ဝင်တွေထဲမှာအမျိုးသမီးဆိုလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တဦးတည်းသာရှိပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ COVID-19 ကရောဂါကာလမှာမြန်မာခီးသွွားလုပ်ငန်းထိခိုက်ခဲ့ရမှာဒီနှစ်ဝက်အတွင်း60ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ။ကရောဂါကြောင့်ပြည်ရင်းပြည်ပသွားလာလှုပ်ရှားမှုတွေကန့်သက်ထားရချိန်မှာခီးသွွားလုပ်ငန်းတွေတိတိတသားအထိနာခဲ့သလိုနောက်ထပ်ဆက်လက်ကျဆင်းနိုင်သေးတယ်လို့လည်းခန့်မှန်းနေပါတယ်။ကယောဂါကြောင့်ဒီနှစ်ရဲ့ပထမ6လအတွင်းခီးသွွားအရေအတွက်ဟာအရေနှစ်ကထက်60ရာခိုင်နှုန်းလောက်လျော့သွားတယ်လို့လည်းမြန်မာနိုင်ငံဟိုတယ်နဲ့ခီးသွွားညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ဦးအောင်အေးဟန်က VOE ကိုပြောပါတယ
်ပြီးကြတဲ့ဟို2019 January to June လာလည်းတဲ့ဧည့်သည်ရေအတွက်နဲ့2020 January to June လာလည်းတဲ့ဧည့်သည်ရေအတွက်နိုင်ရှင်နိုင်60ရာခိုင်မှကြာပါပြီဒါတောင်မှဘာကြောင့်လဲဆိုတော့2020မှာ January February March ဒီ COVID မပြတ်နိုင်ငံမှာလာတဲ့ဧည့်သည်3လသာလောက်လေးရှိနေလို့ဒါလည်းဒီ60ရာခိုင်နှုန်းရော့တယ်လို့ပြောလို့ရတာပါเนาะဒီကိုဗစ်ကာလကြီးနေတဲ့နောက်ပိုင်းဆိုပြီးပါကြီးသွားရတဲ့အဲဒါ0ပဲလေအဲ့လိုဆိုတော့နှစ်ကုန်အထိဆိုကျွန်တော်တို့မှားလာတာ80ရာခိုင်နှုန်းနဲ့အထက်ပဲ
မကြာသေးခင်နှစ်တွေကဆလာအရှိန်ရလာခဲ့တဲ့မြန်မာနိုင်ငံကခီးသွွားလုပ်ငန်းတွေဒီနှစ်မှာမမျှော်လင့်ပဲကတ်ရောဂါကြောင့်ထိခိုက်မှုတွေကြုံနေရတာပါအခုလိုခီးသွွားလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှုတွေကြုံနေရချိန်မှာတတရာရဖို့လုပ်ငန်းတွေပြန်စနိုင်ရင်လုပ်ငန်းရှင်တွေဘက်ကလည်းလိုလားနေကြပါတယ်။အထူးသဖြင့်ပြည်ပခီးသွွားတွေမလာနိုင်သေးတဲ့အချိန်မျိုးမှာပြည်ရင်းကခီးသွွားတွေကိုစနစ်တကျခွင့်ပြုပေးနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပြင်ဆင်ဖို့လိုတယ်လို့လည်းမြန်မာနိုင်ငံခီးသွွားလုပ်ငန်းကော်မတီရဲ့တသက်ပညာရှင်ဦးသက်လွင်တို့က VOA ကိုပြောပါတယ်။
တယောက်ကအော်ဒါထွက်လိုက်တယ်ဟိုဘုရားတွေဇီးတွေပရီတွေဆိုချက်ရှည်သွားလို့ရတယ်အဲ့ချိန်မှာတယောက်ကကြတော့ဟာမရတော့ဆိုစင်ထရယ်ဂါဗာမင့်ကပြန်ထုတ်လိုက်တယ်အဲ့ဒီခါမှာဟိုနည်းနည်းဟသွားတာလေးတွေလွဲသွားတာလေးရှိတာပေါ့နော်အဲ့တော့ဒီလိုတွေမဖြစ်အောင်ကျွန်တော်တို့ကအခုချိန်မှာဘိုးကော်မတီရဲ့ကမန်းကအဓိကပဲဒါပေမဲ့အဲ့ချိန်မှာဟိုအထက်ကိုတင်ပြထားတယ်ဆိုရင်လည်းဒါချိန်နဲ့တပြေးညီပေါ့ yes or no ကိုကြိုပြောနိုင်မယ်ဆိုကောင်းပါပဲเนาะနောက်ချက်ကကျွန်တော်တို့ပိတ်ရက်တွေများတာလည်းပါတာပေါ့เนาะအဲ့ဒီချိန်မှာကျွန်တော်တို့ကဒီဟိုပါပေါ့ဟိုပိတ်ရက်ကိုလည်းဒါကျွန်တော်တို့ကဟိုကြိုကြညာမယ်နောက်အဲ့ဒီရက်တွေမှာလည်းကြိုတင်ပြင်ဆင်မှုတွေကိုခုနလိုလုပ်မယ်ဆိုရင်တော့ဟိုသွားတဲ့လူတွေတွေလည်းသွားကြိုနဲ့မယ်ဒီအတွက်ပြင်ဆင်ရတဲ့ဟို service provider တွေအတွက်လည်းဆုံးရှုံးမှုတွေနေသွားမယ်လို့ထင်ပါတယ
်ပြပခီးသွားတွေကိုဝင်ဝင်မပြူတာအပါအဝင်ကယောဂါကာကွယ်ရေးအတွက်ကန့်သက်ထိန်းချုပ်တဲ့အစီအစဉ်တွေကိုတော့မြန်မာအစိုးရကဒီလကုန်အထိတက်တန်းတိုးထားပါတယ်။ဒါကြောင့်လဲလက်တလုံးမှာပြပခီးသွားတွေကိုအားထားနိုင်တဲ့အခြေအနေမှမရှိပါဘူး။ COVID-19 ကရောဂါကူးစက်မှုတွေချက်ချက်ပြက်ပြက်မတွေ့ရပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအပေါ်ကြီးမားတဲ့တက်ရောက်မှုတွေရှိနိုင်ကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကလည်းပြီးခဲ့တဲ့လဆန်းကပဲသတိပေးထားပါတယ်။ကုလသမဂ္ဂရဲ့မကြာသေးခင်ကအစီရင်ခံစာမှာလည်းမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှ17နိုင်ငံမှာကာယောဂါကြောင့်စီးပွားရေးလူမှုရေးရိုက်ခတ်မှုတွေကြုံရနိုင်ကြောင်းဖော်ပြခဲ့ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
တောတာရှင်များရှင်ကျွန်မသိန်းကြီးထိုက်ပါ။ကမ္ဘာသတင်းတွေထဲကမြန်မာဆရာသတင်းဆောင်ပါတစ်ပုဒ်ကိုကောက်နှုတ်တင်ပြပေးပါမယ်။justsecurity.com မှာ Catherine Southwick ရဲ့ Leveraging International Justice for Lasting Peace in Myanmar မြန်မာနိုင်ငံမှာရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအတွက်နိုင်ငံတကာတရားရေးရဲ့မောင်းနှင်အားဆိုတဲ့အဆောင်ပါတွေကကောက်နှုတ်တင်ပြပါမယ်။နိုင်ငံတကာတရားရုံး ICJ မှာမြန်မာနဲ့ဂမ်ဘီယာကြားလက်ရှိတရားရင်ဆိုင်နေရာမှုနဲ့ရှစ်ဆက်မဲ့နီးလန်းတွေနဲ့ပတ်သက်လို့Just Security ကဆွေးနွေးဖော်ပြပေးနေတဲ့အထက်ကစောင်းပါတစ်ပုဒ်လည်းဖြစ်ပါတယ်။ဒီနှစ်ပိုင်းတွင်အတွင်းမှာနိုင်ငံတကာတရားရုံး ICJ တို့လိုနိုင်ငံတကာတရားရေးပိုင်းကနေမြန်မာနိုင်ငံတွင်ဖိနှိပ်ခံတိုင်းရင်းလူနည်းစုတွေကိုကာကွယ်နိုင်ရေးတရားဝင်တုံ့ပြန်ဆောင်ရွက်လာနိုင်ပါပြီတဲ့။နောက်ဒီမိုကရေစီအသွင်ကူးပြောင်းရေးဘက်ကိုရောက်လာပေမဲ့စစ်တပ်ခေါင်းဆောင်ပိုင်းကတော့ပြစ်ဒဏ်ကလူငင်းခွင့်ရနေစေဖြစ်တယ်လို့စောင်းပါကိုအစပြုထားပါတယ်။ဒီဆွေးနွေးပွဲမှာပါဝင်သူတွေထောက်ပြတဲ့အချက်ကတော့ကုလသမဂ္ဂအဖွဲ့တချို့ဟာစစ်တပ်ရဲ့မတရားမှုတွေကိုမျက်ကွယ်ပြုထားတယ်။နောက်အလှရှင်တွေနဲ့ယင်းနီးမြုံနှံသူတွေကလည်းတာဝန်ယူမှုတာဝန်ခံမှုအတွေ့အကြီးအကျယ်တွန်းအားမပေးတာကပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအကျိုးပြုရာရောက်မယ်လို့တွက်ဆထားကြပါတယ်တဲ့။ 2016-2019 မှာဖြစ်ခဲ့တဲ့ရိုဟင်ဂျာတင်းချီထွက်ပြေးရတဲ့ပြည်ပခါကြီးပေါ်ပေါက်လာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုပ်နေတဲ့နိုင်ငံတကာတရားရေးအနည်းဆုံး၈ခုရှိနေပါတယ်။နိုင်ငံတကာတရားရေးမှသည်ငြိမ်းချမ်းရေးဆိုတဲ့အပိုင်းမှာတော့အာသာချက်အားနည်းချက်တွေကိုလည်းဆောင်းပါးကသုံးသပ်ထားပါတယ်။ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားတွေအရေးနဲ့ပတ်သက်ပြီးတာဝန်ယူမှုတာဝန်ခံမှုဆိုင်ရာဆောင်ရွက်ချက်တွေကတော့အားရစရာကောင်းပေမဲ့အဓိကလစ်ဟာနေတဲ့အချက်ကမြန်မာနိုင်ငံတွင်းကရက်ဆက်ကြမ်းကြုတ်တဲ့ယာစွန့်မှုတွေကိုတရားစီရင်ပိုင်ခွင့်နဲ့တရားရေးအဖွဲ့အစည်းဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီက ICC ကိုလွှဲပေးတာပဲဖြစ်ဖြစ်ဒါမှမဟုတ်လည်းအထူးခုံရုံးတစ်ခုအဖြစ်ဖြစ်ဖွဲ့ပြီးတော့ဆောင်ရွက်နိုင်တယ်လို့အကြံပြုတာတွေရှိပါတယ်။ဒါပေမဲ့လည်းဒီဆွေးနွေးပွဲမှာဆွေးနွေးကြသူတွေကတော့ဒီတာဝန်ယူမှုတာဝန်ခံမှုဆိုင်ရာလုပ်ငန်းစဉ်ဟာတရားစီရင်ရေးတစ်ခုလုံးအတွက်ခြုံငုံနိုင်တဲ့နီလန်းမဟုတ်တလို့ငြိမ်းချမ်းရေးတိစောက်မှုမှာလည်းအလုံးစုံပြေလည်စီမဲ့နီလန်းမဟုတ်ဘူးဆိုတာကိုအတိအမှတ်ပြုကြပါတယ်။ဒီလုပ်ငန်းစဉ်တွေကနှစ်နဲ့ချီအခြေယူရနိုင်တယ်လို့ဘယ်လိုရလတ်ထွက်လာမလဲဆိုတာကလည်းမသေမချာဖြစ်နေလို့ပါလို့ထောက်ပြထားပါတယ်။အပြည့်အစုံကိုတော့ justsecurity.org မှာဖတ်ရှုနိုင်ကြပါတယ်ရှင်။ကျွန်မသင်ကြီးထိုက်ပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ဆက်ဘိုးဘီတိုးတက်ဖြစ်ထွန်းမှုရွေးကောက်ပွဲတွေဟာအဓိကအရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတစ်ခုမှာရွေးကောက်ပွဲတွေကဘယ်လိုအတိတ်ပဲဆောင်းပါသလဲ။ရွေးကောက်ပွဲတွေကနေလူစုအနေနဲ့ဘာကူများမျှော်လင့်နိုင်ပါသလဲ။စာတာရုံနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။Sandy Governance Institute တီထောင်သူနဲ့မှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Journal ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ဦးခိုင်ဝင်းနဲ့ကျော်မင်းစွေ VOA စီစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါဗျာ
။ Okay ဆိုတော့ပထမဦးဆုံးကျွန်တော်ဆွေးနွေးခန်းကိုဒီမေးခွန်းတစ်ခုနဲ့အရင်စလိုက်ချင်ပါတယ်။အခုကရွေးကောက်ပွဲတွေကြာခင်မှာလာတော့မယ်ပေါ့လေ။ဆိုတော့မြန်မာနိုင်ငံလူမျိုးဒီမိုကရေစီအတွင်ကူးပြောင်းစအတွင်ကူးပြောင်းစလို့ပဲပြောရမယ်ဒီမိုကရေစီကိုကျွန်တော်တို့ကဟိုတကယ်ကိုပဲအစလေးပဲရှိသေးတာဆိုတော့အဲ့လိုနိုင်ငံမျိုးမှာဟလာရွေးကောက်ပွဲတွေကဘယ်လိုအသေးပြန်ယူဆောင်ပါလဲကိုခိုင်ဝင်းအရှင်ဆွေးနွေးပေးပါလား
ကျွန်တော်တို့ဒီမိုကရေစီအတွင်ကူးပြောင်းနေတဲ့နိုင်ငံတွေမှာတော့ရွေးကောက်ပွဲကအင်မတန်မှအရေးကြီးပါတယ်ပေါ့နော်ဟိုတိတိတည်းမှာဒီဆိုဆိုလည်းပြောကြတယ်အာနာကိုနှစ်ခါပြောင်းနေပေါ့နော်သူ two round theory ပေါ့ဟိုဒီ hardidan တို့ပါလဲပြောခဲ့တဲ့ဟာတွေရှိတယ်ပေါ့နှစ်ကြိမ်ပေါ့နော်ဒါအေးစစ်စစ်နဲ့ငြင်းချစွာနေပေါ့နော် election လို့လုပ်မယ်ရွေးကောက်ပွဲလုပ်ရမယ်ရွေးကောက်ပွဲလုပ်ပြီးတော့နိုင်တဲ့ပါတီကိုကျွန်တော်တို့ဟိုလောက်ရမယ်အာဏာလွှဲပြောင်းပေးရမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ရှိမှလည်း2015လောက်ကဆိုတဲ့လိုပဲနိုင်တယ် NLD ကနိုင်တယ်နိုင်တဲ့ပါတီကိုကျွန်တော်တို့နော်လွှဲပေးခဲ့တယ်ပေါ့နော်လွှဲပေးခဲ့ဒါဆိုရင်တခါပေါ့နော်ဒါမလို့ကျွန်တော်တို့ရဲ့ constitution ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတော့အားလုံးဒီအတိုင်းပဲနော်အားနည်းချက်ဒီအများကြီးရှိနေတယ်ပြင်ဖို့လည်းနော်လုပ်နေကြတယ်တိုးတော်ကြလည်းပဲကျွန်တော်တို့ဒါရွေးကောက်ပွဲရအောင်ဆက်ပြီးတော့ဖြစ်နေမှာဖြစ်မယ်ပေါ့နော်အဲ့တော့နှစ်ခါသုံးခါပေါ့နော်ဒါမျိုး consolidate ဖြစ်ဖို့ကနှစ်ခါအနည်းဆုံးလိုတယ်လို့ပြောကြပါမယ်လို့ကျွန်တော်ထင်တာတော့ consolidate ဖြစ်ပြီးသားနော် democracy အခြေခံပြီးတဲ့နိုင်ငံတွေမှာလည်းဒါဟိုကရွေးကောက်ပွဲရတော့အရေးကြီးတယ်ကိုကျော်ကျော်သိန်းတို့ American လိုနိုင်ငံမျိုးမှာတောင်မှဒါရွေးကောက်ပွဲရအင်မတန်ဒီမိုကရေစီအတွက်ကျွန်တော်တို့အရေးကြီးတယ်ဆိုရင်ကျွန်တော်တို့ဟိုအသွင်ကူးပြောင်းနေတဲ့နိုင်ငံတော်ပို့ပြီးတော့အရေးကြီးပါလေ
ဟုတ်ကဲ့ခင်ဗျာကိုကျော်မင်းဆွေရောမြန်မာနိုင်ငံလိုအသွင်ကူးပြောင်းစားနိုင်ငံမျိုးတွေရုပ်ကော်ပွဲတွေကဘယ်လိုအတိအပယ်မျိုးဆောင်နေလို့နားလဲပါမလဲ
ကိုခိုင်ဝင်းဆွေးနွေးသွားတဲ့အထက်မှာတော့တော်တော်လေးပြည့်ပြည့်စုံစုံပါပြီးပါပြီအဲကျွန်တော်အနေနဲ့ကတော့ဟိုပမာပြည်
နေနဲ့ဒီရုပ်ောက်ပွဲတွေကဘယ်လောက်အကျိုးသက်ရောက်မှုရှိတယ်ဘယ်လောက်ရေးကြည့်လဲဆိုတော့ဟိုဒါရှင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကရုပ်ောက်ပွဲတွေနဲ့ကင်းဝေးခဲ့တာကြာခဲ့ပြီလေဟို90ခုနှစ်မှာမှစခဲ့တယ်သို့တော့90ခုနှစ်ရုပ်ောက်ပွဲကတော့တည်တဲ့အတိုင်းပဲပေါ့နော်အဲအလုံးတည်တဲ့အတိုင်းပဲအဲအချိန်ကြီးကရုပ်ောက်ပွဲရလက်ကိုပြည်သူလူထုကမမြင်တွေ့ခဲ့ရဘူးရုပ်ောက်ပွဲသူတို့လူချင်းနဲ့အဲသူတို့တခဲတဲ့မဲပေးခဲ့တဲ့ပါတီဒီအုပ်ချုပ်ရေးအာဏာယူပြီးတော့တိုင်းပြည်ကိုစီမံခန့်ခွဲတာမမြင်ခဲ့ရဘူးအဲ့ဒီနောက်ပိုင်း2010ကျမှကျွန်တော်တို့ကရွေးကောက်ပွဲကိုပြန်မြင်ရတယ်အဲ့ဒီရွေးကောက်ပွဲကလည်းကျွန်တော်တို့ခုနကခံဝင်ပြောတယ်2008ခုနှစ်အငင်းပွားပွဲပေါ့နော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အရာပေါ်လာတဲ့ရွေးကောက်ပွဲသို့တော်ညာပေါ့နော်ကျွန်တော်တို့ကဟိုဒီမိုကရေစီစံနှုန်းနေဒီမိုကရေစီဟလာစံနှုန်းနေပေဒံနေနဲ့စံနှုန်းစံနေနဲ့ဟလာအပြည့်အဝမကိုက်ညီတော်ညာပေါ့နော်အဲ့ဒီ90ခုနှစ်နောက်ပိုင်းမှာပထမဆုံးချိန်ပေါ်လာတဲ့ရွေးကောက်ပွဲပေါ့နော်ဒီရွေးကောက်ပွဲကဒီမိုကရေစီအပြည့်အဝမဟုတ်တော့ညာပေါ့ဒီမိုကရေစီစနစ်ကိုတွားဖို့အတွက်ကျွန်တော်တို့အင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ
့အဲ့လိုအရေးကြီးတယ်လို့မြင်တဲ့အတွက်လည်းဒီမိုဟလာ2010ရွေးကောက်ပွဲကိုကျွန်တော်တို့ကဟိုပါတီတွေဝင်ပြိုင်ဖို့တိုက်တွန်းခဲ့တဲ့ဆောင်ပါတွေကျွန်တော်တို့အကြံတူဆောင်ပါတွေရေးခဲ့တာရှိတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမကြိုက်ပဲမကြိုက်တော့ညာပေါ့နော်ဒီတွေကနေပြီးတော့ဟလာကျွန်တော်တို့ရွေးကောက်ပွဲကြော်ဖြတ်တဲ့နည်းနဲ့လွှတ်တော်တွေကနေပြီးတော့ကျွန်တော်တို့မကြိုက်တဲ့အချက်တွေပြင်လို့ရတယ်ရတယ်ဆိုတဲ့အချက်ကိုကျွန်တော် highlight လုပ်ပြီးတော့အကယ်၍များမပြိုင်ခဲ့လို့ရှိရင်ကျွန်တော်တို့ကအကြံခံရေးပါတီပဲလွှတ်တော်တွေမှာနေရာပြည့်ယူသွားပြီးဟလာအထင်ရလောက်မှာဆိုတဲ့အတွက်ကျွန်တော်တို့ကအတိုက်ခံပါတီတွေအလုံးပြိုင်ခဲ့ပြိုင်ဖို့ကျွန်တော်တိုက်တွန်းခဲ့ရှိတယ်အဲ့ဒါဘာလို့လဲဆိုတော့ဒီမိုကရေစီပေါ့နော်လူတွေကဒီမိုကရေစီမဲပေးခြင်းဟာနိုင်ငံသားရဲ့အခွင့်အရေးဒီမိုကရေစီရဲ့ဟလာအခြေခံအလားရေကံရေကံသဘောတဘာဝဖြစ်တယ်နိုင်ငံသားရဲ့အခွင့်အရေးဖြစ်တယ်ဆိုတော့ဒါတွေကိုခံစားခဲ့ရတာပေါ့နော်ဟိုမြို့ကပွဲတွေတရားမျှတမှုရှိတာမရှိတာဆိုတော့နိုင်ငံတကာစောင့်ကြည့်တဲ့ဒေလာစောင့်ကြည့်တဲ့သူတွေလည်းအကဲဖြတ်ခဲ့တာတွေရှိတယ်။တပည်သူတို့ဟာလည်းအလားအတွေ့အကြုံတစ်ခုရတယ်ပေါ့2010ရွေးကောက်ပွဲ2012ကြားပြရွေးကောက်ပွဲ2015အလားရွေးကောက်ပွဲအလား2016စက်ခွန်စသဖြင့်ကြားပြရွေးကောက်ပွဲရွေးကောက်ပွဲတွေကကျွန်တော်အင်မတန်ကိုဟိုပြည်သူလူထုကိုဒီမိုကရေစီအရသာကိုပေးခဲ့တာပေါ့
ဟုတ်ကဲ့ပါ
ပေးခဲ့တဲ့အတွက်ဒါဟာအင်မတန်ကိုဟိုအရေးကြီးတယ်တန်ဖိုးလည်းရှိတယ်ဒီမိုကရေစီကိုလေ့ကျင့်ပေးတဲ့အဲ့ဒါလေ့ကျင့်ရေးအခြေအနေကောင်းတစ်ခုလည်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုခိုင်ဝင်းကြီးဒီလိုရေးပါတဲ့ရွေးကောက်ပွဲတွေကနေလူစုအနေနဲ့ဘာကိုမျှော်လင့်နိုင်ပါသလဲ
ဘာမျှော်လင့်နိုင်လဲဆိုတော့ရွေးကောက်ပွဲတွေပုံမှန်ပေါ့နော်ရွေးကောက်ပွဲက၅နှစ်တစ်ခါအမြဲတမ်းပုံမှန် regular ပေါ့နော်ပုံမှန်ကျင်းပမဲ့ရွေးကောက်ပွဲတွေရှိနေမယ်ဆိုရင်အုပ်ချုပ်ရတဲ့အာဏာရတဲ့အစိုးပါတီအာဏာရတဲ့အစိုးရကလည်းလို့ဂျားကာလမှလည်းသူလုပ်ချင်တာမလုပ်ရဲဘူးပေါ့နော်မလုပ်ရဲဘူးဆိုတော့ဒါ၅နှစ်တခါမှာတော့သူတို့ကပြည်သူလူထုကတိုက်ရိုက်သူနော်ဟိုကလုံနိုင်တယ်ဖြုတ်ချနိုင်တယ်ဆိုတော့အခွင့်အရေးရှိနေတဲ့အတွက်ဒါရွေးကောက်ပွဲတွေကနေပြီးတော့ကျွန်တော်တို့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုကိုလည်းပို့ပြီးတော့မြင့်တင်ပေးလိုက
်ဟုတ်ကဲ့
နော်တကယ်လို့ဒါရွေးကောက်ပွဲတွေမရှိဘူးဆိုလို့ရှိရင်တပါတီအာဏာရှင်ရှင်စနစ်လိုဟာမျိုးကျွန်တော်တို့တော့ကွန်မြူနစ်ပါတီဒါလိုဟာမျိုးတွေကတော့ရွေးကောက်ပွဲတွေလုပ်ရင်လုပ်မယ်ရွေးကောက်ပွဲတွေရှိခဲ့တယ်မဆာလခင်မှလည်းရှိခဲ့တယ်သို့တော်ညာလည်းအဲ့ဒါတွေကကျွန်တော်တို့အနေနဲ့နော်တရားဝင်နေလို့လည်းနော်ယူဆလို့မရဘူးကျွန်တော်တို့ကတော့ပြီးတော့နော်ဟိုက rubber stamp ထုတ်ပြီးရိုးရိုးပဲသူတို့ဟိုကဖြစ်တဲ့ဟာကိုရွေးချယ်ပိုင်ဖို့လည်းအသိမရှိဘူးပေါ့ဒီလိုဒီမိုကရေစီရွေးချယ်ဟိုကရွေးကောက်ပွဲတွေမှာလို့ပြည်သူလူထုရဲ့အခန်းကဏ္ဍလည်းပိုအရေးကြီးလာတယ်အဲ့တော့နော်ဒီရွေးကောက်ပွဲကာလနိုဝင်ဘာ၈ရက်နေ့တွေမဟုတ်ဘူးနိုဝင်ဘာ၈ရက်နေ့ရဲ့အကျော်မှလည်းနောက်၅နှစ်အတွင်းမှလည်းဒါတာဝန်ခံမှုတွေအစိုးရနေပြီးတော့ရလက်ကောင်းနေပို့ပြီးတော့လုပ်ရမယ်ဆိုတဲ့ဟာဖိအားပေးမှုကလည်းရှိနေတယ်ပေါ့နော်အဲ့တော့ကျွန်တော်နောက်ပြည်သူလူထုရဲ့ဟိုဟာတွေကိုမျှော်လင့်ချက်တွေပို့ပြီးတော့ပုံပေါ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျအခုကြော်မျိုးဆွေအနေနဲ့ရောရွေးကောက်ပွဲတွေကနေပြီးတော့ဟလာမဲဆန္ဒရှင်လူထုတာမန်လူထုတွေနဲ့ဘာတွေများမျှော်လင့်နိုင်ပါလဲကျွန်တော်မျိုးဆွေ
ဒါကျွန်တော်တို့တိုင်းပြည်အတွက်ကတော့ဒါရှင်းပါတယ်နော်ဟိုဘာလို့လဲဆိုတော့ပြည်သူလူထုကဒီဒီမိုရွေးကောက်ပွဲရတဆင်ဒီမိုကရေစီကိုလိုချင်တယ်ဆိုတာဒါရှင်းတယ်သို့တော့ကနဦးကာလမှာဒီမိုကရေစီအတွက်ရွေးကောက်ပွဲမဲပေးခဲ့တယ်ဆိုတော့ဒီဘက်ကျတော့ဘာဖြစ်တာလဲဆိုတော့အခြေခံပြည်သူလူထုကသူတို့စားဖို့နေရည်ဒီတဲ့ပုံပြီးပြည်လဲခြင်းတယ်အဓိကအခြေခံပြည်သူလူထုကသူတို့ရဲ့အခြေအနေဒီတဲ့ပုံပြီးကောင်းလာခြင်းကျွန်တော်ဒါအခြေခံကြကြမျှော်လင့်ချက်ပဲဒါလူထုလူသန်းစားအတီးအီးအလိုက်ပေါ့နော်စီးပွားရေးလုပ်ငန်းရှင်ကလည်းစီးပွားရေးလုပ်ငန်းရှင်အလိုက်လာလာအတတ်ပညာအသိပညာရှင်ကလည်းပညာရေးလောကလူကလည်းပညာရေးလောကအလိုက်မျက်စံနာရှင်နေပေအသီးသီးအလှအသီးသီးရလူတွေကကျွန်တော်အခြေခံကြဆုံးအမြင်ကတိုင်းပြည်ကသူတို့ရဲ့အခြေအနေအားလုံးဟာ Not a sin tet wara, not a sin mint wara, mean in Avega. Or Tatruye, Mulinjabe. Time he pook on around in it, Pawunian pook on around in it. Ala, Chanaru, Nanganya, Tuabi, Lolo de Duatu, Sai, Yamananga, Nasau, Ala, Nangangukala, Lama, Passports out, and me, Tuilu Shirushi, the pet, Ala, Alam, immigration, and Malimaza, Nature Sasana, Malulau, too, Ala, Lilisa Sasana, Dukanyane, Sashi de.
မျောလင်းချက်တွေပေါ့ဗျာပြောရရင်တော့မျောလင်းချက်တွေအားလုံးကတော့အသီးသီးရှိပါလိမ့်ဗျာဟုတ်ကဲ့ခင်ဗျာဆိုတော့အခုလာမယ့်ရွေးကောက်ပွဲကကျွန်တော်ကိုဗစ်ကာယောဂါကာလမှာလည်းကျင်းပရွေးကောက်ပွဲဖြစ်တယ်ဆိုတော့ကိုဗစ်ကာလဖြစ်ထားတယ်ဆိုတဲ့အခါကျတော့စာဝန်ကြီးကလည်းကြက်သေးတယ်ကျွန်တော်မေးကြည့်တလို့ထိစပ်ကြည့်တလို့လူတွေကလည်းပဲရွေးကောက်ပွဲကိုစိတ်ဝင်စားတယ်လူပါနေတယ်အခုဆိုရင်
ပို့ပြီးတော့လူတွေကဟိုစိတ်အားထက်သန်နေတော့ယူဆလို့ရတယ်ပေါ့နော်2015နဲ့နိုင်ရှင်ပဲဆိုရင်တော့စိတ်ဝင်စားဘူးလားဆိုတော့ခက်တော့လည်းခက်တယ်တခုခက်တော့ကျွန်တော်တို့ပြည်သူလူထုပေါ့နော်အခြေခံပြည်သူလူထုကတခါလေကြားလို့ရှိရင်စိတ်ဝင်စားဘူးလို့ထင်ရတယ်အရင်တော့လည်းဒါတော့ဖြတ်တန်းလာခဲ့ကိုကျော်သိန်းတို့ဒီမီဒီယာသမားတွေပူတည်ပါပါမသိကြအောင်ဆောင်ရဲဟာမျိုးကြီးလည်းရှိတယ်ဒါမို့အချိန်ကြာလာရင်တော့သူကထပြီးတော့လုတ်တက်တဲ့ဟာလေနော်အဲ့ဒါကိုလည်းတွေ့ရတယ်ပေါ့နော်ရှိနေတယ်ပေါ့နော်ကျွန်တော်တို့ဘေးကနေပြီးတော့သုံးသက်တဲ့လူတွေအကဲဖြတ်တဲ့လူတွေကတော့ဒါကျွန်တော်တို့စိတ်ပူရဲဟိုဟာဖြစ်တယ်လို့ပြောတယ်ဒါမို့ကျွန်တော်ထင်တာတော့ဒီဟိုဟာပေါ့ဗုဒ္ဓ education တို့နော်ဒီဟိုဟာလုတ်တဲ့တင်နန်းနေပြီးတဲ့အဖွဲ့တွေရပ်ဖက်အဖွဲ့တွေနောက်တစ်ခုက UEC ပေါ့နော် UEC ကလည်းဒီကဘုန်းနဲ့တက်ဆိုင်တဲ့အချက်လက်တွေသူတို့ဘုဒ္ဓ education တို့ဘာလို့เนาะအဲ့ဒါတွေကိုဆက်မပြတ်ထုတ်ပေးနေဖို့ဒီအရက်ဖက်အဖွဲ့စည်းတွေကလည်းကျွန်တော်တို့เนาะစောင့်ကြည့်တဲ့အဖွဲ့တွေတင်ဖို့ဘူးเนาะကျွန်တော်မြင်တာကတော့ဒါအမြဲတမ်းကျွန်တော်တို့လည်းအမြဲတမ်းအကူအညီတောင်းတဲ့အဖွဲ့တွေကတော့ဘာလဲဆိုတော့မဲပေးတဲ့ပညာပေးသင်တန်းတွေပေါ့ဘုဒ္ဓ education အရတော့ဒါအထူးသဖြင့်ဒီဝေးလံခေါင်ပြားတဲ့ဒီသားတွေလိုအပ်တယ်ဆိုတော့အမြဲတမ်းပြောတယ်เนาะအမြဲတမ်းပြောတယ်ဒါသူဘယ်လိုထည့်ရမလဲအမအောင်လို့နော်မဲဘလူဟာဖြစ်မလဲဆိုတော့မျိုးကြီးတဲ့အပိုင်းတစ်ပိုင်းကျွန်တော်ခွဲကြည့်ဖို့ပေါ့နော်မျိုးပြနဲ့ကြည်လည်နေတော့ကွာလိမ့်မယ်ပို့ပြီးတော့ကျွန်တော်တို့ချင်တယ်နော်ဂျီဒီဟာဒီတိုင်းသားဒေသတွေမှာလည်းဗုဒ္ဓ education လို့ပါလို့ပို့ပြီးပြည့်ဖို့လုပ်မယ်လို့ကျွန်တော်ပြင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုဆိုမျိုးဆိုရင်နေနဲ့ရောလူတွေရွေးကောက်ပွဲကိုတိတိချာချာစိတ်ဝင်စားရှိလာအောင်ဗာရီများလှုပ်တင်တယ်လို့ယူဆလဲ
ရှင်းရှင်းလေးပဲကျွန်တော်တို့ကရွေးကောက်ပွဲဟိုလူတွေမဲပေးလာဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအဲ့တိုက်ခံပါတီတွေမှာလည်းတာဝန်ရှိတယ်ပေါ့အဲ့တော့အတိုက်ခံပါတီတွေဟာတစ်ချိန်မှာအစိုးရအဖွဲ့နိုင်တဲ့အာဏာရပါတီဖြစ်လာလိမ့်မယ်ဒါသဘာဝတရားဒီလိုသွားတာပေါ့နော်ဟုတ်လားပြီးခဲ့တဲ့ NLD ပါတီဟာလည်းစံခံရေးပါတီအာဏာရစဉ်ကသူဟာအတိုက်ခံပါတီဖြစ်ခဲ့တယ်အဲ့တော့အတိုက်ခံပါတီဖြစ်နေတဲ့အချိန်မှာလည်းမဲဆန္ဒရှင်ပြည်သူလူထုရဲ့လူလားချက်တွေအကောင့်ထဲပေါ်ပေးဖို့ဆင်ဆက်မပြတ်စနဲနာပေးဖို့တာဝန်ရှိတယ်အနေဆုံးအဆင့်လွတ်တော်မှာရှိတယ်သူတို့ရဲ့အမတ်တရားအဆင့်ဟုတ်လားအနေဆုံးအဆင့်ကိုဒေတာကလူလားချက်တွေပြုပြင်ပြောင်းလဲဖို့ရှိတဲ့ကိစ္စတွေလွတ်တော်မှာမေခွန်မေးတဲ့အဆင့်အစပြည်သူကလူလားတာပေါ့အဲ့ဒီလူလားချက်တွေအသေးစိတ်ကစပြီးအကြီးအကြီးဟုတ်လားတိုင်းပြည်နဲ့ချီတဲ့ကိစ္စကြီးတွေအကြီးနိုင်စီမံကိန်းကြီးတွေအကြီးသူတို့လူကျင်တဲ့အပြောင်းလဲကိုမပေးနိုင်ဘူးလို့ယူဆလို့ရှိရင်တော့ပြည်သူကမဲမပေးဘူးအဲ့တော့အဲ့ဒါရဖို့အတွက်ဆိုလို့ရှိရင်နော်မဲပေးတဲ့သူတွေစိတ်ဝင်စားလာဘူးအတွက်ဆိုလို့ရှိရင်အဓိကတာဝန်ရှိတဲ့သူကလက်ရှိအာဏာရပါတီနဲ့နိုင်ငံရေးပါတီပြည်သူလူထုရဲ့နိုင်ငံရေးနိုးကြားမှုနိုင်ငံရေးစိတ်စေရနာဟလာထက်မြက်မှုဟလာနိုင်ငံရေးအပြောင်းလဲတိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာနိုင်ငံသားတဦးချင်းစီရဲ့ကုညီပါဝင်ထဲ့ဝင်မှုဟလာဒါတွေကိုနှိုးဆော်ပေးဖို့ကနော်သူတို့ရဲ့စိတ်ဓာတ်အားတက်ကြွဖို့ပါနဲ့အတိုက်ခံနိုင်ငံရေးပါတီတွေအပြင်အဓိကအာဏာရပါတီတောင်းရှိတယ
်ဟုတ်ကဲ့
ဟလာရုပ်ောက်ပွဲကော်မရှင်ဆိုတာဒိုင်လူကြီးပဲနော်ယူကော့ပွဲကိုမဲပေးလာအောင်ဒိုင်လူကြီးကဆွဆောင်လို့မရဘူးအဓိကလက်ရှိအာဏာရပါတီကလားအဓိကကြတယ်အဲဒါကိုကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီရွေးကောက်ပွဲတွေကဟာလာမြန်မာနိုင်ငံလိုဒီမိုကရေစီအတွင်းကူးပြောင်းနေတဲ့နိုင်ငံတစ်ခုအတွက်ဒီမိုကရေစီပြုပြင်ပြောင်းလဲရေးရှစ်ဆက်ဖြစ်ထွန်းတိုးတက်ဖို့အရေးကြီးတယ်ဆိုတာကဒါကျွန်တော်တို့သဘောတူလို့ရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ကိုခိုင်ဝင်းရွေးကောက်ပွဲတွေကနေပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးရှစ်ဆက်ဖြစ်ထွန်းဖို့ဘယ်လိုနည်းလမ်းတွေနဲ့အထောက်အကူပြုလဲလို့ပြောလို့ရတယ်
ဒီမိုကရေစီကိုဘလို့အထောက်ပံ့ပေးသွားမယ်ဆိုရွေးကောက်ပွဲကနေပြီးတော့တကယ်တော့ခုကျွန်တော်တို့သုံးသက်ချက်ရပါတော့ကျွန်တော်တကူလည်းသုံးသက်ချက်ရပြည်သူလူထုကလောလောဆယ်မှာတော့ပြည်သူလူထုဆိုတာအခြေခံဟိုပါဘောနော်ပြည်သူတွေအများစုကကျွန်တော်တို့သုတေသနာလေးကျွန်တော်တို့ဒီအဖွဲ့ကနေလှုပ်တဲ့သုတေသနာတွေမှာလည်းပါတယ်ဘာကိုပထမဆုံး ော်လင်းလဲဆိုရွေးကောက်ပွဲရနေပြီးတော့အနေလုံးတရားဥပဒေစိုးမိုးကြီးပေါ့နောက်ခုနပြော rule of law နည်းနည်းလူသားဆန်နေပေါ့အုပ်ချုပ်ရေးအဖွဲ့မျိုးတရားဥပဒေစိုးမိုးကြီးကိုလုတ်ပြီးတဲ့အစိုးရမျိုးကိုသူတို့ပို့ပြီးတော့နော်ပို့ပြီးတော့လိုလာရယ် result တရားကိုခုနကျန်တဲ့ပြောတဲ့ tangible result လို့ပြောတဲ့ဒီဒီပေါ့နော်ဒီအခြေခံဆောက်အုံပိုင်းနေစီးပွားရေးတွေတိုးတက်လာတော့လေရေးရှိမှာတော့နော်ရေးရှိမှာလေမျော်လင့်လိမ့်မယ်ဘာသို့တော်ကြလဲပဲခုလောလောဆယ်မျော်လင့်နေရတော့ပို့ပြီးတော့ပေါ့နော်ခုဟိုကတရားမျှတမှုရှိတယ်ပေါ့နော်သူဒီစီးပွားရေးမှာပဲဖြစ်ဖြစ်တော့ဒီတရားစီရင်နေမှာပဲဖြစ်ဖြစ်မျှတတဲ့ဘက်မလိုက်တဲ့အစိုးရမျိုးကိုပထမဆုံးလိုချင်တယ်နော်အဲ့ဒါကနေပြီးတော့အဲ့ဒါကြောင့်ကျွန်တော်မျှော်လင့်ထားတယ်ပြည်သူတွေရနေတယ်ရွေးကောက်ပွဲရနေပြီးတော့အဲ့လိုမျိုးအစိုးရတက်လာလိမ့်မယ်နော်အဲ့လိုကနေတဖြည်းဖြည်းနဲ့ဒီလိုမျှတမှုဖြစ်သွားလို့ရှိရင်ကျွန်တော်တို့ဂျန်နဲ့ရလက်ကောင်းနေလေ
ရလာ
ရလက်ကောင်းနေလေထွက်လာလိမ့်မယ်ရလာလိမ့်မယ်လို့ပြည်သူလူထုအများဆုံးကတော့ကျွန်တော်မြင်ရတော့အဲ့လိုပြောပြောနော်မျှော်လင့်ထားကြရ
ဟုတ်ကဲ့ကျွန်တော်ဟုတ်ကဲ့ဟိုကြော်မျိုးစုအနေနဲ့ရောဆိုတော့တိုင်းပြည်ရဲ့ဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးရှစ်ဆက်ဖြစ်ထွန်းထုတ်တက်ဖို့ရွေးကောက်ပွဲတွေကဘယ်လိုနည်းလမ်းတွေနဲ့ထောက်ကူပြုရလို့မြင်ပါလဲ
ရွေးကောက်ပွဲဟာဒီမိုကရေစီစနစ်ရဲ့အခြေခံကျတဲ့အကြောင်းရင်းတစ်ချက်ဖြစ်တယ်ရွေးကောက်ပွဲဘာလို့လုပ်လဲဆိုတာပြည်သူလူထုကတခြားသိကြတယ်ဟုတ်ပြီကျွန်တော်တို့ကတော့ဒီမိုကရေစီကရွေးကောက်ပွဲတင်မြှောက်တယ်ဟိုတိုင်းရင်းသားပြည်နယ်တွေမှာလက်နက်ကင်တွေကသူငါတမင်းအုပ်ချုပ်နေတယ်ဟလာဟုတ်ဝါဟလာတမျိုးဟလာဟို KIA ရဲ့တမျိုးအလားဟို AA ကတမျိုးဟာဒီမှာအဲ့တော့သူတို့အဲ့ဒီဒေသခံပြည်သူတွေကဘယ်လိုကျွန်တော်တို့ဒီမိုကရေစီဘယ်လိုနားလည်နေလဲဟုတ်လားသူအစိုးရကဘယ်နှခုရှိနေလဲအဲ့ပြည်နယ်မှာအစိုးရဘယ်နှခုရှိလဲဥပမာဖြင့်ရခိုင်ပြည်နယ်မှာအစိုးရဘယ်နှခုဖြစ်နေတဲ့ကဲ့သို့ရှိနေလဲဘဝမှာအစိုးရဘယ်နှခုရှိနေလဲဟုတ်လားအဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာနော်အစိုးရတရက်ထဲတင်ဒီမိုကရေစီအတွက်ဒီရွေးကောက်ပွဲကရွေးကောက်ပွဲကဒီတိုင်းပြည်မှာအရေးကြီးတယ်ဆိုရင်အဲ့ရွေးကောက်ပွဲအရေးကြီးဆုံးရွေးကောက်ပွဲကိုအလေးထားဆုံးနော်ရွေးကောက်ပွဲကတဆင့်ပြည်သူလူထုဟာဒီမိုကရေစီကိုကိုယ်တိုင်ကိုယ်ကျတည်ဆောက်နေတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတကယ်ပဲဟာလာယုံယုံကြည်ကြည်ဒီလေးလေးနက်နက်ကူးပြောင်းနေပြီငါတို့ဒီရွေးကောက်ပွဲကိုမဲပေးခြင်းအပြင်ဒါဒီမိုကရေစီစနစ်ကိုငါတို့ကိုယ်တိုင်တည်ဆောက်နေပြီရှေ့မှာလဲအနာဂတ်ကအမတန်ကိုထွန်းလင်းတောက်ပတဲ့အနာဂတ်ကိုမြင်နေရပြီလို့ယုံကြည်လာဖို့လိုတယ်လို့မြင်နေ
။ဟုတ်ကဲ့
။အဲ့လိုယုံကြည်လာဖို့အတွက်ဆိုလို့ရှိရင်သူရရင်အာဏာရပါတီနိုင်ငံရေးပါတီတွေမှာပဲနဲ့တတ်မတော်ဘူး။တိုင်းရင်းသားလက်နက်ကိုင်တွေရောမှာတောင်းရှိတယ်။ဘာလို့ဆိုတော့ငါတို့ဘလောက်ပဲမဲပေးပေးဒီ25ရာခိုင်နှုန်းကဟလာလွတ်တော်တွေမှာပိတ်ထိုင်နေလို့ရှိရင်ငါတို့တခြားဟလာပြုပင်ပြောင်းလဲရေးလုပ်တဲ့ကိစ္စတွေဟလာအာဏာလက်ဝကြီးအုပ်တဲ့ကိစ္စတွေဟလာစီးပွားရေးလက်ဝကြီးအုပ်ထားတဲ့ကိစ္စတွေဘယ်တော့ပြောင်းမလဲဆိုတော့ဒီလူလူကမေးခွန်းမှုတွေလည်းရှိတယ်။
ဟုတ်ကဲ့
ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ခင်ဗျာ
အာဏာရပါတီတွေတခုတည်းမဟုတ်ဘဲတတ်မတော်နဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာတောင်းရှိတယ်လို့ပြောချင်တယ်
ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့အခုဆွေးနွေးသွားတဲ့လောက်မှာဒါရွေးကောက်ပွဲတွေကအရေးကြီးတဲ့ခံကဏ္ဍကလည်းရှိတယ်ဆိုတော့တော့တေချာပြီဆိုတော့ဒီလိုရွေးကောက်ပွဲမှာဟလာမဲပေးတာဒီနိုင်ငံသားတိုင်းရဲ့အရေးပါတဲ့နိုင်ငံသားအဖြစ်တာဝန်ကြီးအောင်လှုပ်ဆောင်ရမယ်တာဝန်တရက်အဖြစ်ယူဆနိုင်ပါသလားကိုခိုင်ဝင
်ယူဆနိုင်ပါလေတခြားဝေးဝေးကြည့်စရာမလိုဘူးပေါ့နော်ဟိုကျွန်တော်တို့အမေရိကန်နိုင်ငံကိုပဲကြည့်မယ်ဆိုလို့ရှိရင်ဟိုဟုတ်တယ်မလားဒီဟိုမှာ2016တုန်းကဆိုလို့ရှိရင်ဖိုတာတန်းနောက်ကနည်းခဲ့တယ်သူပြောတယ်
ဟုတ်တယ
်နော်အဲ့တဲ့ခါမှာဗုဒ္ဓတန်းနောက်နည်းခဲ့တဲ့အတွက်သမ္မတထရန့်တက်လာတယ်ပေါ့အဲ့မှာဘလောက်ပြဿနာတွေနော်ဖြစ်နေရေဆိုတော့လေအခုကိုဗစ်နော်ကိုဗစ်နဲ့ကြည့်ရင်ဟိုသိမယ်ပေါ့နော်ကိုကျော်မင်းဆွေပြောရလဲမှန်ပါလေဒီ mass speed တဲ့လူတွေမှာလည်းတာဝန်ရှိတာမဟုတ်ဘူးပေါ့เนาะဟိုကျွန်내နိုင်ငံရေးပါတီဒီအာဏာပါတီမှာလည်းတာဝန်ရှိရဆိုရင်ပတ်နေသို့တော်ညာလည်းပဲကျွန်တော်တို့ mass speed တဲ့လူတွေရဲ့ဒီဟိုပါပေါ့နိုင်ငံရေးရှင်းချက်မှုပေါ်မှာလည်းအများကြီးမှုတည်ရေပေါ့เนาะကျွန်တော်တို့ဘာဖြစ်လို့ကျွန်တော်တို့နိုင်ငံကပြည်သူတွေကတော့2015လောက်ဆိုလည်းပြခဲ့တာပေါ့เนาะတော်တော်ဟိုပါရှင်းချက်တယ်လို့ခေါ်မယ်ပေါ့เนาะဘာဖြစ်လို့သူတို့ဟိုဒီပါတီတခုလဲကိုပုံပြီးတော့ဒါပြည်အတိုင်းအတာဒေသတွေပါပါတယ်ပေါ့နော်။နော်ဒီတစ်ခါတော့ဘယ်လိုဖြစ်မလဲတော့မသိဘူးပေါ့နော်။ဒီတိုင်းသားပါတီရာလည်းပေါင်းတာလို့ပေါ့လို့တပါတော့ဘာလဲပြောအပြောင်းလဲကိုလိုချင်တယ်။အပြောင်းလဲကိုရဖို့လုပ်တယ်ပေါ့။အဲ့တော့ဒါလည်းဘာကိုပြလဲဆိုဒီပြည်သူတွေရဲ့ရင်းချက်မှုပြတယ်။နော်ပြည်သူတွေမှာပြည်သူတွေကမြေကောက်ပွဲရာလည်းပြည်သူတွေရဲ့မဲတမဲပေါ့နော်။ကျွန်တော်ပြောနေကြတယ်။အသေးချာမဲတမဲရာလည်းအစ်မတမ်းမတော့အရေးကြီးတယ်ပေါ့။နော်မှန်မှန်ကန်ကန်ရွေးချယ်နိုင်မှုကအရေးကြီးတယ်ပေါ့နော်။မှန်မှန်ကန်ကန်ရွေးချယ်နိုင်လို့ရှိရင်ပို့ပြီးကျွန်တော်ထင်တာတော့ပို့ပြီးတော့ကျွန်တော်ကပြောတဲ့နော်တာဝန်ခံမှုရှိတဲ့တာဝန်ယူမှုရှိတဲ့ပြည်သူတွေရဲ့လူလားချက်တွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်တဲ့အစိုးရမျိုးပေါ်လာမယ်လို့ထင်ပါတယ်။အဲကြောင့်ကျွန်တော်ထင်တယ်နော်ပြည်သူတွေဒီဟိုမှာရွေးကောက်ပွဲမှာလို့ပြည်သူတွေရဲ့ခံခံတာလည်းမေးပြီးတဲ့ပြည်သူတွေပေါ့နော်ခုနပြောရင်နော်လဲမထည့်ပဲနေမှာတော့ပါဘူးဆက်လို့ရှိရင်တော့တာဝန်သိသိနဲ့ထည့်ဖို့ ရေးကြည့်တယ်လို့ထင်ပါ
ဟုတ်ကဲ့ကိုကျော်မျိုးစွေနေနဲ့ရောဒီမဲပေးတာဒီရုပ်ောက်ရေးကြည့်တဲ့ရုပ်ောက်ပေါ်မှာမဲပေးတာဒီနိုင်ငံသားတွေရဲ့နိုင်ငံသားတယောက်ဖြစ်တာဝန်ကြည့်အောင်လို့ဆောင်ရွက်တဲ့တာဝန်တရအဖြစ်ယူဆနိုင်ပါလား
ဟုတ်ဒီယူဆကိုတော့ကျွန်တော်လက်ခံပါတယ်ဟိုဒီကရန်ပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံသားတယောက်ရဲ့တာဝန်ပါမဲပေးတယ်ဆိုတာပေါ့နော်ခုနကဟိုခိုင်ဝင်းပြောတဲ့တဲ့မှာတော့ဥပမာအကောင်းပေါ့နော်ဒီအမေရိကန်ပြောင်သူကဒီမဲပေးတဲ့သူတွေဒီတချို့မပေးကြတဲ့အတွက်မဲယုံမရောက်တဲ့အတွက်သူတို့ Trump မဲနိုင်သွားတဲ့ကိစ္စမျိုးပေါ့နော်အဲတော့တိုင်းပြည်ပုံရိပ်ပါကျသွားတာအမေရိကန်ပြည်ကောင်သူရဲ့ပုံရိပ်ပါ Trump ကြောင့်ကျသွားတာအဲတော့ဟိုရေပုံရအဖြစ်ကျွန်တော်မူအဖြစ်ကျွန်တော်လက်ခံနေတယ်ဗျာသို့တော့ကျွန်တော်ဒီနေရာမှာကျတော့ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိအနေအထားအနေနဲ့ပြောမယ်ဆိုရင်တစ်ခါကလေကျတော့မဲမပီးပဲနေတဲ့သူနိုင်ငံသားတာဝန်မကြည့်ဘူးလို့တစိမ့်ကတ်လို့တော့မရဘူ
းနိုင်ပါတယ
်ဟိုမဲပီးခြင်းဟာနိုင်ငံသားတယောက်ရဲ့တာဝန်လို့တော့ကျွန်တော်လက်ခံ
ဟုတ်ကဲ့
နော်ဒါဟာတာဝန်ရှိတယ်နိုင်ငံသားတယောက်အနေနဲ့ဟုတ်လားဟိုခြားတိခြားလဲပါတီနဲ့ခြားတိခြားလဲအမှတ်လွတ်တော်လေးရောက်မသွားဘူးတိုင်းပြည်ကိုဟုတ်လားအလွဲတွေမလုပ်ဘူးလူမှန်နေရာမှာဖြစ်ဖို့အဆရှိတဲ့ပြင်ပေါ့နော်ကျွန်တော်တို့ဆိုရင်90ခုနဲ့လဲမဲပီးခဲ့တယ်2010မှာတောင် no vote ကြားရရနေပြီးတော့ကျွန်တော်ပြီးခဲ့တယ်ဘာလို့ပြီးလဲဆိုတော့ကြံခံရေးတွေကြီးပဲလွတ်တော်တွေကိုထိုင်တာမမြင်ရလို့နော်အတိုက်ခံအနေနဲ့သူတို့တွေလွတ်ချင်တာလွတ်လို့မရအောင်ကျွန်တော်တို့ကဒီမိုကရေစီအင်အားစုတွေပဲဖြစ်ဖြစ်ကျွန်တော်ရှိနေကုန်ပြီဒီတိုင်းဖြစ်တာဒါမဲကိုပေးကိုပေးရမယ်ဆိုတဲ့စိတ်နဲ့ကျွန်တော်ပေးခဲ့တာပေါ့နော
်
2015လည်းပေးခဲ့တယ်ဂျာပြယူကော့ပွဲတွေ2012ကောအဲ့ဒါကျွန်တော်တို့ရှိတဲ့နေရာတွေပေါ့နော်ပေးခဲ့တယ်ဒီ2015မှာလည်းတခဲတည်းနဲ့ကျွန်တော်ပေးခဲ့တယ်အဲ့တော့အဲ့ဒီပေးတဲ့မျောလင့်ချက်ကကျွန်တော်ခုနကနဲ့ကျွန်တော်ချိတ်ဆက်နေတာပေါ့နော်ဟိုကျွန်တော်သိရင်ပြီးပ
ေါ့ကဲ
အဲ့တော့ကျွန်တော်တို့ကအဲ့ဓာရီဟိုတချောက်လုံးမျောလင်းချက်နဲ့ပေးခဲ့တဲ့ဟာတွေကအဲ့မျောလင်းချက်ကသူတို့မျောလင်းချက်ကိုဖြည့်ဆည်းမပေးနိုင်ဘူးလို့မဲဆန္ဒရှင်ကယူဆရင်သူကစိတ်ပြက်ပြီးတော့မဲမပေးခွင့်ရှိတယ်သူ
ဟုတ်ကဲ့
နော်အဲ့မဲမပေးတဲ့သူတာဝန်မကြည့်ဘူးဆိုတဲ့တစိ့ကိုတော့တွက်ကတ်လို့မရဘူးလို့ကျွန်တော်ပြောချင်တယ်ကျွန်တော်ကပြောချင်တာကโอเคကျွန်တော်ကဒီဟာကိုမူအားဖြင့်လက်ခံတယ်ဒီမဲပေးခြင်းဟာမဖြစ်မနေဘူးကျွန်တော်ကတော့ဒီ2020မှာမဲပေးမှာသို့တော့မဲမပေးတဲ့သူတွေတော့မဲမပေးလို့မင်းဟာနိုင်ငံသားတာဝန်မကြည့်ဘူးလို့ကျွန်တော်မပြောရက်ဘူ
း
နောက်တစ်ခုကမဲမပေးတဲ့အတွဲမင်းဟာစစ်လော်ပြီးမင်းစစ်တပ်ကိုထောက်ခံသူလို့လည်းတစိ့ကတ်လို့မရအဲ့ဒါလည်းလွှဲနေပြီပြောရမှာပေါ့နော်တချို့ကအဲ့ဒါတွေရှိတယ
်
ဆိုတော့ဒါဒီတိုင်းပြည်မှာလည်းအဲ့ဒီလော်ပြီးအပေါ်စားလော်ပြီးပေါ့နော်အပေါ်စားလော်ပြီးရဲ့เออหละ logical มาผิดดิเออหละ concept เนี่ยดิโหပြောတယ်ဟလာလှုံ့ဆော်တဲ့ဟာတွေကလည်းပြဿနာရှိတာပေါ့အဲ့ဒါဒီ value လုံနေတယ်လို့ပဲသက်ဆိုင်ရာလုံနေတဲ့သူတို့ရက်ရက်နေတဲ့ရက်ရက်နေတဲ့ back ကိုဒီ value လုံနေတယ်လို့ပဲကျွန်တော်ဟိုတံမိုးချနေတယ်လို့ပဲခံစားရတယ်လ
ို့ပြော
ဝိုက်ပြီးတော့ချုပ်ပြီးပြောရလို့ရှိရင်မဲပေးခြင်းဟာကျွန်တော်တို့လူအသွင်ကူးပြောနေတယ် democracy ကိုအသွင်ကူးမြို့ရနိုင်ငံမှာတာဝန်နိုင်ငံသားတာဝန်တစ်ခုအနေနဲ့ရှိတယ်ဘယ်တိုင်းပြည်မှာဆိုရှိတယ်တို့တော့သူအကြောင်းကြောင့်မဲမပေးတဲ့သူတွေလေကျွန်တော်တာဝန်မကြည့်တဲ့သူတို့တစိမ့်ကပ်ဖို့မသိဘူးလို့မြင်ပါတယ်သူသဘောသူဆောင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအော်ဆွနေပြီးတယ်ကိုခိုင်ဝင်းနဲ့ကိုကျော်မင်းစွေအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်တို့ကကျေးဇူးပါ
ခင်ဗျာဟုတ်ကဲ့ပါကိုကျော်စင
်စန်ဒီ Governance Institute တည်ထောင်သူနဲ့အမှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေကိုဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာကြီးယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညဒိုင်းလေလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြရတဲ့အတွက်ပဲကျေးဇူးတင်ပါတယ်ကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတလွှားခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျမဆုမြတ်မောင်ပါအခုတစ်ခေါက်တော့ဘရာဇီးလ်နိုင်ငံစီကိုခေါ်သွားကြပါတယ်ကမ္ဘာတဝန်းကဒီထူးခြားတဲ့အပင်နဲ့ပန်းမျိုးစိတ်ပေါင်းတောင်းချီရှိတဲ့ Rio de Janeiro မြို့ကရုခဗေဒဥယျာဉ်ကြီးစီကိုခေါ်သွားမှာပါကိုဗစ်ကာယောဂါကြောင့်စိတ်ပင်ပန်းနေကြသူတွေအတွက်ခဏတာနားဟိုစရာနေရာတစ်ခုဖြစ်မဲ့ရီယိုမြို့ကရုခဗေဒဥယျာဉ်ကြီးစီကိုကမ္ဘာတလွှားခီးသွွားအစီအစဉ်ကနေတွားကြရအောင်ပါရှင်ဘရာဇီးလ်နိုင်ငံရီယိုဒီဂျာနေရိုမြို့မှာရှိတဲ့ရုခဗေဒဥယျာဉ်ကြီးဟာကမ္ဘာတဝန်းကသုတေသီတွေအတွက်လိလစရာသစ်ပင်ပန်းပင်မျိုးစိတ်ပေါင်းတောင်းတဲ့ချီရှိတဲ့ဥယျာဉ်ကြီးဖြစ်ပါတယ်1808ခုနှစ်မှာတည်းကဖွင့်ထားတဲ့ဒီဥယျာဉ်ကြီးကို JBRJ ဂျာချင်းဘော်တနီကိုသုတေသနသိပ်ပန်းလို့1995ခုနှစ်မှာတရားဝင်နာမည်ပေးခဲ့ပါတယ်။ရုခဗေဒ၊ဇီဝဗေဒနဲ့ဂေဟဗေဒဆိုင်ရာလေလာရေးနဲ့ထိန်းသိမ်းရေးတို့အတွက်ကမ္ဘာမှာအင်ပတန်မှအရေးပါတဲ့နေရာကြီးလည်းဖြစ်ပါတယ်။ဧက330ကျော်တဲ့ဒီဥယျာဉ်ကြီးထဲမှာကမ္ဘာဒေသစုံကအယောင်စုံအသွေးစုံထူးခြားတဲ့အပင်နဲ့ပန်းမျိုးစုံရှိပါတယ်။က
Kabama, the Baba Bawajin, Tain the Ego, Usapi Lare, Tanguya Shise, Pile Bainurega Salo, Yoka Ziwa, Tain Sau Shawi Bango, Dima Senator Lila Sawyani Rava, Covid 19 Gayoga Jang, Diniago, Dalla Yahi, Pitagi, Me, Kuro Bian Puent Tawabi, Uyensi Lajaduri, Pigensi Ao, Also Miaji, Lara Mugu, Ganta Tadalo, Lambe Achengo, Jordan Poking Lopo Lorelo, Dawin Shidriga, Biovare, Uyene Male, Gayoga, Kinzi, and Samuel Tawarelu, JPRJ, Tudina, Debaye, Achieke, Ana Lucia Sandoruga, Biovare.
Sim, o Jardim Botânico está de portas abertas à visitação pública e está preparado.
ပြည်ခပ်ပြည်ရာဥယျာဉ်ကြီးကိုအများပြည်သူလာလည်နိုင်မှုတကားဖွင့်ထားပါတယ်။အားကြရသူတွေကဒီထဲမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေအတွက်ပါဘေးကင်းလုံခြုံမှုရှိအောင်အသေးအချာလုပ်ပေးထားပါတယ်။ကိုဗစ်-19ကာယောဂါကြောင့်တိတ်ဆုံးသူ
Especialmente nesse momento, acho que é a reabertura do jardim, é um respiro de liberdade, né?
ကိုလိုနီယာနေရာစိတ်ပန်းဖြည့်စရာနေရာတစ်ခုဆိုတာသိကြပါတယ်ဆေးဘက်ဝင်အပင်တွေကိုလေးလာဖို့အတွက်ဥရောပမှာရုခပိတာဥယျာဉ်တွေဟာ16ရာစုမှာပထမဆုံးစတင်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်သိပ္ပံနေကြလေးလာဖို့နေရာဆောင်ကအပင်တွေကိုစုဆောင်စိုက်ပျိုးလေးလာခဲ့ကြတာပါဘရာဇီးလ်နိုင်ငံကိုကိုလိုနီလုပ်ခဲ့တဲ့ပေါ်တူဂီနိုင်ငံမှာလည်း16ရာစုလေပိုင်းလောက်ကစပြီးတော့သူတို့ကိုလိုနီလု အဲ့ဒီတော့ငါလေယာစိုက်ပျိုးရေးလောက်တာနဲ့ရုခဗေဒပညာလေ့လာတာကိုလူတွေကတိတ်ပြီးကွဲကွဲပြားပြားနားမလည်ခဲ့ကြပါဘူး။ဒါကြောင့် Rio de Janeiro မြို့မှာဒီရုခဗေဒဥယျာဉ်ကြီးကို1808ခုနှစ်မှာစတင်တည်ထောင်တော့အပင်တွေပန်းတွေအကြောင်းပေါ်တူဂီမှာသိပ္ပံနီးကြလေ့လာတဲ့လက်ညွန်ချက်တွေအတိုင်းကိုလုပ်ခဲ့ကြတာဖြစ်ပါတယ်။ဒီဥယျာဉ်ကြီးမှာပထမဆုံးရင်ဆိုင်ရတဲ့စိန်ခေါ်မှုကတော့အာရှကလာတဲ့တစ်ခွတစ်ကြဘိုးကငရုတ်ကောင်းစတဲ့ဟင်းခတ်အမွေးချိုင်တွေကိုဘရာဇီးလ်နိုင်ငံရာသီဥတုနဲ့နေသားကြအောင်လုပ်ရတာဖြစ်တယ်လို့ဆိုပါတယ်။ Rio de Janeiro ရုခဗေဒဥယျာဉ်ကြီးဟာတဘာဝတစ်တောတွေကိုထိန်းသိမ်းထားတဲ့တီဂျူကာအမျိုးသားပန်းချံကြီးနဲ့မျက်နှာချင်းဆိုင်ဆက်နေတာမဟုတ်အဲ့ဒီဘေးမဲ့တောကြီးတွေကတရိတ်ဆန်တွေအနေနဲ့လည်းဒီမှာလွတ်လွတ်လပ်လပ်သွားလာနိုင်ကြပါတယ်။တရိတ်ဆန်မျိုးစိတ်တော်တော်များများကလည်းဒီမှာပဲရှာဖွေစားတောက်နိုင်မဲ့နေရာတွေကိုရှာဖွေအတိုက်တွေစောက်ထားကြပါတယ
်။ Até acho com menos gente a tendência eles vêm mais, né?
လူတွေတိတ်မများတော့မြောက်တွေရဲရဲတင်းတင်းပို့ထွက်လာကြတယ်ထင်ပါတယ်လူတွေများတော့တိရစ္ဆာန်တွေကိုတိတ်မတွေ့ရဘူးလေဒီနေ့တော့မြောက်တွေရောငှက်တွေရောအများကြီးတွေ့ရတော့တိတ်ကောင်းပါတယ
်မိသားစုနဲ့အတူဥယျာဉ်ကြီးစီကိုလာလေတဲ့ရီယိုမြို့ကဟိုအာအိုပွန်ဒေဖြစ်ပါတယ်အပင်တွေအကြောင်းလေးလာထိမ့်သိမ့်ပညာဖြန့်ဝေနေတဲ့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကရုခဗေဒဥယျာဉ်ကြီးဟာရုခဗေဒဆိုင်ရာလေးလာစရာတွေအများအများရှိတဲ့သက်ရှိပြတိုက်ကြီးတစ်ခုလည်းဖြစ်ပါတယ်ဒီကိုလာလေကြတဲ့သူတွေအနေနဲ့တတန်းရင်တစ်ပင်ကြီးတွေအေယာမကြာပင်ကြီးတွေကြားမှာတက်ရှိမျိုးစုံအတူရှင်တွဲနေထိုင်နေကြတဲ့အကြောင်းနဲ့အပင်တွေကကဘာမြေကြီးရှင်တန်ကြီးအတွက်ဘလောက်အရေးကြီးတယ်ဆိုတာကိုအနီးကပ်လေ့လာနိုင်ကြမှာဖြစ်ပါရဲ့ရှင်။ကျမဆုမြတ်မမ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ဒီလိုရှိကဘာကျမရဲ့အဖွဲ့ကတရုတ်နိုင်ငံကိုဆစ်လွတ်တဲ့COVID-19 ရောဂါဘလို့စတင်ဖြစ်ပေါ်ရဲဆိုတာကိုစုံစမ်းတဲ့ကဏ္ဍဖွဲ့ဟာဝူဟန်မြို့မှာတရုတ်သိပ္ပံပညာရှင်တွေနဲ့ကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့အဖွဲ့ပြောခွင့်ရကအင်ကာနေမှာပြောပါတယ်။ကမ္ဘာတစ်လုံး COVID-19 ကူးစက်ခံရနေသူပေါင်းက18သန်းကျော်ရှိပြီးသေဆုံးသူက9သိန်းနီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြပါတယ်။လက်နနိုင်ငံဘီရိုမြို့ကစိတ်ကန်းရှိရာနေရာမှာအင်ကာနေကပောက်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း25ဦးတဲ့မင်းတေဆုံးခဲ့ရပြီး2500ကျော်ဒဏ်ရာရခဲ့ကြတယ်လို့လက်နောအရာရှိတွေကပြောပါတယ်ထိခိုက်ပျက်စီးမှုတွေကြေကြေပြန့်ပြန့်ဖြစ်ပွားခဲ့တာပါဂျပန်လက်လီဖြန့်ချီရေးစီးပွားရေးလုပ်ငန်းစုဖွဲ့ AEON ကရန်ကုန်မြို့မှာဈေးဝယ်စင်တာကြီးတစ်ခုဆောက်လုပ်သွားဖို့အတွက်ဒေါ်လာ380ယင်းနီးမြှုပ်နှံသွားမယ်လို့အင်ကာနေကပြောပါတယ်2021ခုနှစ်ပထမနှစ်ဝယ်မှာစတင်ဆောက်လုပ်မှာဖြစ်ပြီး2023ခုနှစ်မှာဖွင့်လှစ်နိုင်မှုရည်မှန်းထားတာပါ။ပ ဘူရခုနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဗီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကြံ့မာချက်ပါစီကျွန်မခင်ရတပါ
This program has come to you from the Voice of America, Washington.